Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American အသံရဲ့2022ခုနှစ်အောက်တိုဘာလ18ရက်နေ့တနင်္လာနေ့မနေ့ဖက်အသံလွှင့်အစီအစဉ်ကို American ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့ဓာတ်ရိုက်စတင်ထုတ်လွှင့်နေပါပြီခင်ဗျာ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မနေ့ဖက်အသံလွှင့်အစီအစဉ်ကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာမနေ့ခင်ဗျာရှင်ကျွန်မသင်္ကီထိုက်ပါ။ယူကရိန်းနိုင်ငံတွင်တနင်္ဂနွေနေ့ကဒုံးကျည်ရင်းနဲ့တိုက်ခိုက်မှုကိုယူကရိန်းနဲ့ရုရှားတို့အပြန်အလှန်အပြစ်ဖို့နေကြပါတယ်။အီရန်မှနိုင်ငံရဲ့အကျဉ်းသားတွေလည်းရှိတဲ့အကျဉ်းထောင်မိလောင်တာကြောင့်အ ਨੇ ဆုံးအကျဉ်းသား၄ဦးသေဆုံးရပါတယ်။တရုတ်မှာဆိုရှယ်လစ်စီးပွားရေးစနစ်ကျင့်သုံးပေမဲ့လည်းပုဂ္ဂလိကကဏ္ဍကိုထောက်ပံ့ရေးနဲ့ဈေးကွက်မှအဓိကအခန်းကဏ္ဍကဆောင်ရွက်ခွင့်ပြုရေးသမရရှိကကွန်မြူနတီပါတီညီလာခံမိန့်ခွန်းမှာထည့်သွင်းပြောဆိုပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုစုံမိုးကျော်နဲ့အတူတင်ပြပါမယ်ရှင်။
ဟုတ်ကဲ့ပါခင်ဗျာသတင်းတွေပြီးမှတော့သတင်းဆောင်ပါတွေအပတ်စဉ်ကဏ္ဍတွေကိုစက်တိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်ရရှိရေးအတွက်အမေရိကန်ပြည်ထောင်စုကမြန်မာပြည်သူတွေကိုဆက်လက်ကူညီသွားဖို့ရှိပါတယ်အမေရိကန်ပြည်ထောင်စုကဘယ်လိုချင်းကပ်ကူညီဆောင်ရွက်သွားနိုင်ပါသလဲမကြာမီပဲမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အမတ်ကြီးဟောင်းရဲ့သုံးသပ်ချက်တွေကိုအပြည့်စုံနာတော်တာဆင်ရပါမယ်အဲဒီနောက်မှာတော့နိုင်ဂျီးရီးယားကကလေးသူငယ်အိမ်နောက်ကြောင်းမှုနှုံကြာစင်းအောင်ကြိုးပမ်းနေတဲ့အကြောင်းလေဗနွန်နိုင်ငံကအလုဆုံးရှုံးသွားတဲ့အမျိုးသမီးတွေကိုအကူအညီပေးနေတဲ့မုတ်ဖုတ်လုပ်ငန်းအကြောင်းစတဲ့ဆောင်းပါးတွေကိုဇက်တိုက်နားဆင်ရဖို့ရှိပါတယ်အဲဒီနောက်မှာတော့မီဒီယာမြင်ကွင်းမြန်မာပြည်ကပေးစာသတင်းတွေကသူကြနဲ့ထူးခြားစံပြသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လင်းပေးဖို့စီစဉ်ထားပါတယ်အခုတော့သတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့အတူကျွန်တော်ဇော်မိုးကျော်တို့ကပြောပြပါမယ်
ယူကရိန်းမှာတနင်္ဂနွေနေ့ကဒုံးကျည်တွေနဲ့ပစ်ခတ်ခံရတာကြောင့်ထိခိုက်ပျက်စီးမှုတွေထပ်ပြီးဖြစ်ရပါတယ်ခွဲထွက်ရေးသမားတွေထိန်းချုပ်ရာဒိုနက်စ်ဒေသတွင်းကမြို့တော်ဝင်ယုံကိုထိမှန်ခဲ့တဲ့တိုက်ခိုက်မှုကိုတော့ယူကရိန်းအစိုးရလက်ချက်လိုရုရှားလိုလာတဲ့တာဝန်ရှိသူတွေကအပြစ်တင်ပြောဆိုပါတယ်။တစ်ချိန်တည်းမှာပဲဇာပိုရီဇီယာနျူကလ িয়ার ဓာတ်အပိစက်ရုံရဲ့တစ်ဖက်မှာရှိတဲ့မြို့ကိုရုရှားရဲ့မစ်ဆိုင်းဒုံးကျည်တွေထိမှန်တာကြောင့်လူ6ဦးဒဏ်ရာရတယ်လို့ယူကရိန်းအာဏာပိုင်တို့ကပြောပါတယ်။ယူကရိန်းရဲ့တစိတ်တစ်ပိုင်းဖြစ်ပြီးရုရှားတို့ကသူတို့နယ်မြေအဖြစ်မကြာခင်ကတစ်ဖက်သက်ပြောဆိုထားတဲ့ညစ်ဒေတာတွင်ကမြို့တော်ဝင်အဆောက်အုံကတော့အကြည့်အကျယ်ပျက်စီးခဲ့ပါတယ်။ပြင်းပောက်တွေကွဲထွက်ကုန်သလိုမျက်နှာချက်တစ်စိတ်တစ်ပိုင်းလည်းပြိုကျပါတယ်။အနည်းအနားကကားတွေလည်းမီးလောင်သွားပါတယ်။ထိခိုက်သေးဆုံးမှုဆိုင်ရာထုတ်ပြန်ချက်တွေတော့မရှိသေးပါဘူး။ယူကရိန်းအစိုးရဘက်ကတော့တိုက်ခိုက်မှုနဲ့ပတ်သက်ပြီးမှတ်ချက်မပေးသလိုသူတို့တိုက်ခိုက်တယ်လို့လည်းမပြောပါဘူး။ဇာပိုရီဇီယာနျူကလ িয়ার ဓာတ်အပိစက်ရုံအနီးတိုက်ခိုက်ခံရမှုမှာတော့ထိခိုက်ဒဏ်ရာရမှုတွေအပြင်လျှက်စစ်လိုင်း၅လိုင်းတန်းွေပိုက်လိုင်းတွေအရက်ဖက်ဆိုင်ရာစီးပွားရေးလုပ်ငန်းတွေနဲ့လူနေအဆောက်အုံတွေပျက်စီးကြောင်းယူကရိန်းအာဏာပိုင်တို့ကပြောဆိုထားပါတယ်ရှင
်။ဝန်ကြီးချုပ်အသစ်လစ်ဗြိတိန်ဝန်ကြီးချုပ်အသစ်လစ်ထရပ်အနေနဲ့စီးပွားရေးမူဝါဒအသစ်ကြောင့်အခက်အခဲအတက်အတဲတွေ့နေရပေမဲ့အစိုးရကိုထိန်းထားနိုင်စေဖြစ်တယ်လို့အသစ်ခန့်လိုက်တဲ့ဗန်နာရေးဝန်ကြီး Jeremy Hunt ကတနင်္ဂနွေနေ့တုန်းကပြောဆိုလိုက်ပါတယ်။ဗြိတိန်အစိုးရသည်ရဲ့ budget short ချရေးမူဝါဒကြောင့်ဈေးကွက်မတည်မငြိမ်ဖြစ်ခဲ့ရပြီးနောက်ဝင်ငွေများသူတွေကိုအခွန် short ပေါ်ရင်းနဲ့ corporation လုပ်ငန်းကြီးတွေကိုအခွန်တွန်းမြင့်တာတွေရပ်တန့်ရေးကိစ္စတွေအပါအဝင်ဝန်ကြီးချုပ် Liz Truss နဲ့ဗန်နာရေးဝန်ကြီးတို့အကြားစီးပွားရေးအမြင်ဆိုင်ရာသဘောထားကွဲလဲလာခဲ့ပြီးတဲ့နောက်ဗန်နာရေးဝန်ကြီးကော့စီကော့တန်ကိုထုတ်ပယ်ခဲ့ပြီးနိုင်ငံသားရေးနဲ့ကျန်းမာရေးဝန်ကြီးခေါင်း Hunt ကိုခန့်ခဲ့တာဖြစ်ပါတယ်။ပြည်ထောင်နိုင်ငံမှာလူနေမှုစရိတ်ကြီးမြင့်တဲ့ပြဿနာကြုံနေရပေမဲ့အခွန်တိုးကောက်ပြီးအများပြည်သူဆိုင်ရာအသုံးစရိတ်တွေ short ချသွားမယ်လို့ဗန်နာရေးဝန်ကြီးသစ် Hunt ကပြောဆိုပါတယ်။ဝန်ကြီးချုပ် Liz Truss အနေနဲ့တိုင်းပြည်စီးပွားဖွံ့ဖြိုးတိုးတက်ရေးဆိုတဲ့ခီးလမ်းဆုံးပန်းတိုင်းကိုမပြောင်းလဲပဲသွားမယ်နည်းလမ်းကိုသာပြောင်းလဲတာဖြစ်တယ်လို့ Hunt ကပြောဆိုပါတယ်။ဝန်ကြီးချုပ် Liz Truss အနေနဲ့သူ့ကိုဖြုတ်ချမယ်အရေးကိုကာကွယ်နိုင်မယ်မကာကွယ်နိုင်ဘူးဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိနိုင်ပါဘူး။သူ့ကိုရှေးရိုးဆွဲ Conservative Party ဝင်အများစုကထောက်ခံတာသိကြပေမဲ့လွတ်တော်ကိုယ်စားလှယ်တွေကတော့မသိကြပါဘူး။ရှေးရိုးဆွဲ Conservative Party အမတ် Robert Elfon ကတော့သူ့လှုပ်ဖို့ကင်ပဲ့အမတ်တွေအနေနဲ့အခြေအနေတွေပေါ်မှာစိတ်မသက်မသာဖြစ်နေကြကြောင်းနဲ့အခြေအနေတွေကိုတိုးတက်ကောင်းမွန်အောင်လုပ်ဖို့လိုတယ်လို့ပြောဆိုပါရယ်အကြိုက်ခံကောင်းဆောင် Kia Starmer ကတော့ Conservative Party ဟာလမ်းဆုံးကိုရောက်နေပြီလို့ပြောဆိုလိုက်ပြီး Labour Party ကတောင်းဆိုတဲ့ Labour Party ကတောင်းဆိုထားတဲ့အတိုင်းအထွေထွေရွေးကောက်ပွဲကျင်းပဖို့ကိုလည်းတိုက်တွန်းခဲ့ပါရယ်ခင်ဗျာ
ပြင်းထန်မှာရင်းနှံချက်ဆက်ယုံတွေရဲ့လုံအားကတိုးမြင့်ရေးသတင်းပတ်နယ်ချီဆန္ဒပြပွဲတွေကနေအထွေထွေသပိတ်မှောက်ချဖို့လှုံ့ဆော်နေကြတာနဲ့အတူပဲအောက်တိုဘာလ16ရက်နေ့တနင်္ဂနွေနေ့မှာတော့မြို့တော်ပါရီကလမ်းမတွေပေါ်မှာလူပေါင်းထောင်ချီချီတက်ပြီးကုန်စည်နှုန်းကြီးမြင့်လာမှုကိုစန့်ကျင်ဆန္ဒပြကြပါတယ်ပြင်းထန်တဲ့လက်ဝဲပါတီ Friends Unbound ရဲ့ခေါင်းဆောင်ယွန်းလူမဲလန်ရှင်ကဒီနေ့ရဲ့စာပေဆိုင်ရာနိုဘဲဆုရှင်အာနီအက်နော့နဲ့အတူဆန္ဒပြချီတက်ပါတယ်။လာမယ့်အောက်တိုဘာလ18ရက်နေ့အင်ကာနေ့မှာအထွေထွေသပိတ်ကြီးဆင်းရွက်ဖို့လည်းသူကတိုက်တွန်းထားပါတယ်။ရင်းနှီးချက်ဆက်ယုံဆန္ဒပြမှုကသတင်းသုံးပတ်ထဲကိုရောက်လာပြီးနိုင်ငံတော်မှလောင်စာကြီးမလုံလောက်မှုနဲ့ကြုံလာရချိန်မှာပဲမြို့တော်ပါရီမှာလူပေါင်းထောင်ချီဆန္ဒပြကြတာဟာဆိုရင်အာနာဖီဆန်မှုနဲ့ငွေကြေးဖောက်ပွားမှုအပေါ်မကျေနပ်မှုတို့တိုးလာတဲ့သရုပ်လည်းဖြစ်ပါတယ်စက်တင်ဘာလကုန်ပိုင်းကစတဲ့ရင်းနှံချက်ဆက်ယုံအရေးမပြေလည်မှုကနေအရှိန်အဟုန်မြင့်နိုင်ဖို့သမ္မတမက်ခရွန်ရဲ့အတိုက်အခံတွေကမျှော်လင့်ထားကြတာပါပြင်သစ်ရဲ့တမကအလုံးမဟုတ်ပေမဲ့လည်းအများအပြားကလာမယ့်အင်ကာနေ့မှာအထွေထွေသပိတ်ကြီးမှောက်ကြဖို့ကြေညာထားပြီးရင်ကျော်သွားလာရေးတည်ယူပို့ဆောင်ရေးယထာနယ်အများပြည်သူတည်ယူပို့ဆောင်ရေးတို့မှာတက်ရောက်မယ်လို့လည်းခန့်မှန်းထားကြပါတယ်ရှင်
အီရန်နိုင်ငံမှာနိုင်ငံရေးအကျဉ်းသားတွေနဲ့အစိုးရစန့်ကျင်ရေးလှုပ်ရှားသူတွေကိုဖမ်းဆီးထုတ်နှောင်ထားတဲ့တဟီရန်မြို့တော်ကအယ်ဗင်အကျဉ်းတောင်မီးလောင်ခဲ့တဲ့အတွက်၄ဦးသေဆုံးပြီး62ဦးဒဏ်ရာရရှိခဲ့တယ်လို့တနင်္ဂနွေနေ့တုန်းကအီရန်အစိုးရပိုင်းရုပ်မြင်သံကြားကနေကြေညာခဲ့ပါတယ်။သေဆုံးသူ၄ဦးဟာမီးခိုးတွေမှုန်ပြီးအသက်ရှူကျတဲ့အတွက်သေဆုံးတာဖြစ်ကြောင်းနဲ့ဒဏ်ရာရသူတွေတဲက၄ဦးဟာလည်းစိုးရိမ်ရတဲ့အခြေအနေမှာရှိတယ်လို့တရားရေးဌာနကပြောပါတယ်။အီရန်အစိုးရသတင်းဌာနအကျဉ်းတောင်မီးလောင်မှုနဲ့ပတ်သက်ပြီးအမေရိကန်ကအနီးကပ်စောင့်ကြည့်နေကြောင်းနိုင်ငံသားရေးအမေရိကန်နိုင်ငံသားရေးဌာနကကြေညာခဲ့ထုတ်ပြန်ခဲ့သလိုမတရားဖမ်းဆီးခံထားရတဲ့အမေရိကန်နိုင်ငံသားတွေနဲ့ပတ်သက်လို့အီရန်အစိုးရကအပြစ်အဝတာဝန်ယူရမှာဖြစ်ကြောင်းပြောဆိုခဲ့ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ကတော့အီရန်အစိုးရဟာတိတ်ကိုဖိနှိပ်လွန်းတဲ့အစိုးရဖြစ်ပြီးလမ်းတွေပေါ်မှာဆန္ဒပြချီတက်နေသူတွေကိုအလွန်လေးစားမိတယ်လို့ပြောဆိုပါတယ်။even အကျဉ်းတော်မှာနိုင်ငံရဲ့အကျဉ်းသားတွေအပြင်အီရန်အစိုးရကနိုင်ငံတကာနဲ့ညှိနှိုင်းမှုတွေမှာဖိအားပေးဖို့အတွက်ဖမ်းဆီးထားတဲ့နောက်နိုင်ငံဒါအပြင်အနောက်နိုင်ငံတွေနဲ့ပတ်သက်ဆက်ဆက်သူတွေနှစ်နိုင်ငံသားခံယူထားသူတွေကိုဖမ်းဆီးအချင်းထားတဲ့အထောက်အကူဖြစ်ပါတယ်ခင်ဗျာ
ဒီလိုအမေရိကန်တဲ့မနေ့ဖန်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိပိုင်းထိုမီတာ32 kHz 9335နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
် VOE မြန်မာဘာသာအစီအစဉ်ရဲ့တင်းနယ်လာနေ့မနေ့ခင်သတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်ရှင်တရုတ်အာဏာရကွန်မြူနစ်ပါတီရဲ့ COVID-19 အရေးကင်တွယ်တိုက်ဖျက်မှုကိုသမ္မတရှီဂျင်ပင်ကတနင်္ဂနွေနေ့မှာစတင်လိုက်တဲ့ကွန်မြူနစ်ပါတီညီလာခံအဖွဲ့မင်းကိုမှချီးကျူးပြောဆိုလိုက်ပါတယ်။ဒါ့အပြင်တရုတ်မှာဆိုရှယ်လစ်စီးပွားရေးစနစ်ကိုကျင့်သုံးနေပေမဲ့ပုဂ္ဂလိကကဏ္ဍကိုထောက်ပံ့ရေးနဲ့ဈေးကွက်မှာအဓိကအခန်းကဏ္ဍကဆောင်ရွက်ခွင့်ပြုရေးတို့ကိုလည်းသမ္မတရှီကထပ်လောင်းပြောကြားခဲ့ပါတယ်။2019ခုနှစ်အတွင်းအစိုးရစန့်ကျင်ရေးဆန္ဒပြပွဲတွေကြောင့်မတည်မငြိမ်ဖြစ်ခဲ့တဲ့ဟောင်ကောင်အခြေအနေကိုကွန်မြူနစ်ပါတီကထိန်းချုပ်နိုင်ခဲ့တဲ့အတွက်လဲပါတီညီလာခံအဖွဲ့မင်းကွန်မှသမ္မတရှီကအမွန့်တင်ပြောဆိုခဲ့ပါတယ်။အခုကျင့်ပနေတဲ့ကွန်မြူနစ်ပါတီညီလာခံမှာတော့သမ္မတရှီဟာတတိယသက်တမ်းထပ်မံရွေးကောက်ခံရမယ်လို့အများကရှုမြင်ထားကြပြီးရွေးကောက်ခံရရင်တော့တရုတ်မှာမော်စီရုံနောက်ပိုင်းအနာအရှိဆုံးခေါင်းဆောင်တို့အဖြစ်ခိုင်မာသွားစေမှာဖြစ်ပါတယ်။မြို့တော်ဘေကျင်းကတန်နမင်ရင်ပြင်းရဲ့အနောက်ဘက်မှာရှိတဲ့တရုတ်ပြည်သူခမ်းမဆောင်ကြီးမှာငါးနှစ်တစ်ကြိမ်ကျင်းပတဲ့ပါတီညီလာခံကိုစတင်နေပြီးနိုင်ငံတော်ကကိုယ်စားလှယ်ပေါင်း2300လောက်တက်ရောက်နေကြပါတယ်ရှင
်။တရုတ်နဲ့ထိုင်ဝမ်အကြားတင်းမာမှုတွေတိုးလာနေချိန်မှာပဲဂျပန်နိုင်ငံကစီးရေးအသုံးစရိတ်တွေတိုးမြင့်အသုံးပြုလာနေပေမဲ့တရုတ်နဲ့ထိုင်ဝမ်စစ်ဖြစ်လာခဲ့ရင်ဂျပန်ကဘယ်ဘက်ကရပ်တည်မလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးဘူးလို့အခက်ခတ်တွေကပြောဆိုသုံးသပ်ပါတယ်။ထိုင်ဝမ်နဲ့ဂျပန်အကြားတရားဝင်တန်တမန်ဆက်ဆံရေးထူထောင်ထားတာမရှိပေမဲ့ယခင်ဝန်ကြီးချုပ်ဟောင်းရှင်ဇိုအာဘေနဲ့ထိုင်ဝမ်သမ္မတဆိုင်အင်ဝမ်တို့ကြိုးပမ်းမှုတွေအပြင်ရင်ကျိမှုချင်းနှိစက်တဲ့အတွက်ထိုင်ဝမ်နဲ့ဂျပန်အကြားပုံမနှိစက်လာခဲ့ပါတယ်။ထိုင်ဝမ်အပေါ်တရုတ်ရဲ့ချင်းချောက်မှုတိုးလာတဲ့အတွက်ထိုင်ဝမ်ရောဂျပန်ပါကာကွယ်ရေးအသုံးစရိတ်တွေတိုးမြင့်လာခဲ့ပါတယ်။ ထိုင်ဝမ်ကိုတရုတ်ကလက်အောက်ခံနေမည်အဖြစ်သဘောထားပြီးပြန်လည်ပေါင်းစည်းဖို့လိုအပ်ပါကစီးအယောက်ဝင်ရောက်သိမ့်ပိုက်နေတဲ့အန္တရာယ်ရှိနေပါတယ်ဂျပန်ဝန်ကြီးချုပ်အသစ်ကီရှိတာကတော့အရှေ့အာရှအတွင်းဖြစ်လာနိုင်ခြေတွေအတွက်ကြိုတင်ပြင်ဆင်မှာဖြစ်ပြီးလာမယ့်2023ခုနှစ်ဘန်နာနှစ်အတွက်ကာကွယ်ရေးစည်းရိမ်တိုးမြှင့်သွားဖို့နဲ့ဒေါ်လာဘီလီယံ40ဘတ်ဂျက်ခွင့်ပြုဖို့တောင်းခံထားကြောင်းမကြသေးမီက Financial Times သတင်းစာယူပြောဆိုခဲ့ပါတယ်
။ကာတာနိုင်ငံမှာနိုဝင်ဘာလ20ရက်နေ့မှာစတင်မဲ့ကမ္ဘာဖလားဘောလုံးပွဲအတွက်မရှိမဖြစ်လိုအပ်တဲ့ခွင့်ပြုချက်ကပ်ပြားလျှောက်ထားသူ1.5သန်းကျော်ရှိချောင်းတနင်္ဂနွေနေ့မှာကာတာတာဝန်ရှိသူတွေကပြောပါတယ်။
We can say an average of 1.5 to 1.7
ပြိုင်ပွဲလက်မှတ်တည်ယူပို့ဆောင်ရေးလက်မှတ်နဲ့ပွဲကြည့်ပရိသတ်တွေအတွက်ဇုံတချို့ကိုပါဝင်ရောက်ခွင့်ရမယ်ဟီယာလက်မှတ်လျှောက်ထားသူတသန်းခွဲကတင်တသန်း 1.8 သန်းလောက်ရှိနေပြီဖြစ်ကြောင်းလက်မှတ်ဝန်ဆောင်မှုအကြီးအကဲ Saad El Suwedi ကပြောဆိုသွားတာဖြစ်ပါတယ်ပြိုင်ပွဲကြည့်မဲ့သူတွေပြိုင်ပွဲကြည့်ဖို့မရည်ရွယ်သူတွေရောနိုဝင်ဘာ1ရက်နေ့မှာကာတာနိုင်ငံတဲကိုဝင်ရောက်ခွင့်အတွက်ခီးတဲ့အလုံးအဲ့ဒီလက်မှတ်လိုအပ်မှာဖြစ်ပါတယ်နိုင်ငံတကာဧည့်သည်တသန်းကျော်လာမယ်လို့ခန့်မှန်းထားပြီးပြည်ရင်းပြည်သက်ကတိမ့်ချီရှိမယ်လို့ခန့်မှန်းကြောင်းလဲကာတာတာဝန်ရှိသူတွေကပြောပါတယ်ရှင
် Microsoft ကုမ္ပဏီထူထောင်သူ Bill Gates နဲ့ဇနီးဖြစ်သူတို့ရဲ့ Bill and Melinda Gates Foundation အနေနဲ့ကမ္ဘာတဝန်းပိုလီယိုအကျိုးသေးရောဂါတိုက်ဖျက်ရေးအတွက်American dollar 1.2 billion ထက်ဝင်သွားမယ်လို့တနင်္ဂနွေနေ့တုန်းကကြေညာခဲ့ပါတယ်။နောက်ဆုံးယောဂဖြစ်ပွားနေတဲ့ပါကစ္စတန်နဲ့အာဖဂန်နစ္စတန်မှာယောဂအဆုံးသတ်ရေးကြိုးပမ်းလှုပ်ဆောင်နေပြီး2026ခုနှစ်မှာကမ္ဘာတစ်လောက်ပိုလီယိုယောဂကင်းစင်ရေးလှုပ်ရှားမှုအတွက်ဒီငွေတွေကိုအသုံးပြုသွားမယ်လို့အဖွဲ့ကနေတနင်္ဂနွေနေ့တုန်းကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။ဒါအပြင်ဒီငွေတွေကိုနောက်ထပ် virus ပိုးတွေပေါ်ပေါက်လာတာကိုတားမြစ်ဖို့အတွက်အသုံးပြုသွားမယ်လို့လည်းဂျာမနီနိုင်ငံမျိုးတော်ဘာလင်မှာကျင်းပနေတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့ထိပ်သီးအစည်းအဝေးကတနင်္ဂနွေနေ့တုန်းကထုတ်ပြန်ခဲ့ပါတယ်ပိုလီယိုရောဂါကင်းရှင်းလှုပ်ရှားမှုအတွက်ဒေါ်လာဘီလီယံ5ဘီလီယံလောက်ထိထည့်ဝင်သွားမယ်လို့ Gates Foundation ကပြောဆိုထားပါတယ်ခင်ဗျာသတင်းတွေကိုမတ်တင်ကီထိုင်းနဲ့အတူကျွန်တော်တို့ပြောပြခဲ့တာပါဆက်လက်ပြီးတော့သတင်းဆောင်ပါတွေကိုတင်ပြပါအောင်မယ်မြန်မာနိုင်ငံအနေနဲ့ဒီမိုကရေစီလမ်းကြောင်းပေါ်ပြောင်းရွှေ့ဖို့စစ်ကောင်စီကိုအမေရိကန်အစိုးရကပုံမဖိအားပေးသွားဖို့ရှိတယ်လို့တတ်နိုင်သမျှနီးလန့်အနေနဲ့မြန်မာပြည်သူတွေကိုအကူအညီပေးသွားဖို့ရှိတယ်လို့မြင်ကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်အသံအမတ်ကြီးဟောင်းစကော့မာရှယ်က VOA ကိုပြောဆိုခဲ့ပါတယ်။အော်တိုဘာလ13ရက်နေ့တုန်းကပထမအဆုံးချိန်ထုတ်ပြန်လိုက်တဲ့သမ္မတဘိုက်ဒန်အစိုးရရဲ့အမျိုးသားလုံခြုံရေးမဟာဗျူဟာထဲမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ဖော်ပြတဲ့အချက်ပေါ်မှာသူကအဓိကထားပြောဆိုခဲ့တာပါ။ဆက်အာဏာသိမ်းခံထားရတဲ့အပြင်အဓိကပြိုင်ဘက်တရုတ်နဲ့အိန္ဒိချင်းဖြစ်နေတဲ့မြန်မာနိုင်ငံအပေါ်အမေရိကန်ရဲ့မဟာဗျူဟာမြောက်မူဝါဒဘယ်လိုရှိပါသလဲ။မိုင်းအင်ဂျင်နိုင်ကတင်ပြထားပါတယ်ခင်ဗျာ။
နိုင်ဂျီးရီးယားနိုင်ငံဘီနျူခိုင်တွေကမျိုးနွယ်စုတွေထဲမှာဒေါ်စီမာဂါကအငယ်ဆုံးဇနီးဖြစ်ပါတယ်။သူဟာအသက်14နှစ်ပဲရှိသေးတာဖြစ်ပြီးအိမ်လုပ်တွေဖြစ်တဲ့တန်ရှင်ရဲ့ခင်းချက်စရာတွေပြင်ဆင်ပေးနေပါတယ်။အိမ်တော်ကြဆင်တော့ကသူ့ရဲ့ခင်မုန်းကအသက်19နှစ်အရွယ်ရှိပြီးတော့အခုသူ့မှာကိုယ်ဝန်5လရှိနေပြီဖြစ်ပါတယ်။နှစ်ဦးသဘောတူလက်ထက်ထိန်းထားတဲ့အိမ်တော်ဖြစ်တဲ့အကြောင်းသူ့ခင်မုန်းရဲ့မိသားစုကပြောပြီးတော့မိသားစုဝင်တွေကအသက်ကြီးရဲ့အမျိုးသမီးတွေကသူ့နေသားကြအောင်ဝိုင်းကူပေးနေကြတယ်လို့ပြောပါတယ်။ဒါမလေအိမ်တော်တွေဖြစ်သွားတဲ့အတွက်အကြောင်းအခမဲ့တက်နိုင်မဲ့ပညာတင်စုရှောက်ခွင့်မရတော့ပါဘူ
း။ကလား။ဒီတော့ကိုရမန်ကြီ
း။ဘာလို့ရမှန်းမသိတော့ကျမမပြောပါဘူး။ကျမကိုအကြောင်းပြန်ထားပေးမယ်လို့ကျမရဲ့ခင်မုန်းကသဘောတူထားတယ်။ဒါပေမဲ့သူ့ကိုတော့အရင်ယူရမယ်လို့ပြောခဲ့တာပါ
။မာကာနဲ့သူ့လိုတခြားအိမ်တော်တွေဆယ်ကျော်သက်အမျိုးသမီးတွေအတွက်ပညာတင်စုကိုနိုင်ဂျီးရီးယားခရစ်ပတိုဒီဂျစ်တယ်ငွေကြေးရင်းနှီးမြှုပ်နှံသူဂျင်းနက်ကဂျူကဦးစီးတီထောင်နဲ့ပရဟိတအဖွဲ့ကထောက်ပံ့ပေးနေပါသေးတယ်။ရွာတဲကမင်းကလေးတွေရဲ့ပညာရေးကိုအားထားတဲ့သူ့ရဲ့ဆုံးသွားတဲ့ဖခင်ကိုရည်စူးပြီးတော့ဒီအဖွဲ့တီထောင်ဖြစ်တဲ့အကြောင်းသူကပြောပြပါတယ်။မာဂါတယောက်အိမ်တော်ကြပြီးတော့လာနေချီကြောင်းပြတ်တက်ခွင့်မရတဲ့အကြောင်းကြားသိရတဲ့နောက်အံ့အားသင့်မိတဲ့အကြောင်းဂျန်နက်ခါတူကပြောပါတယ်။အသက်မပြည့်မီအိမ်တော်ကြမှုကဆွေးနွေးစရာပြဿနာတစ်ရပ်ဖြစ်ပြီးတော့မင်းကလေးငယ်ပဲပညာသင်ကြားခွင့်ရရည်ကိုသူ့ရဲ့ပရဟိတအဖွဲ့ကဦးစားပေးလှုပ်ဆောင်နေရလဲဖြစ်တယ်လို့သူကပြောပါတယ်
။ Most of the age parents are not educated.
မိဘတွေများစုကလည်းပညာမတတ်ကြတော့တမီမင်းကလေးအရွယ်တစ်ခုကိုရောက်ပြီးဆိုရင်အိမ်အောင်ချပေးခြင်းကြပါတယ်။ဒါမှမဟုတ်ရင်လည်းမိဘတွေကပဲဆက်ပြီးတော့တင်ကျွေးနေရမှာပါ။ကျမတို့ငငယ်တို့ကကျမရဲ့အဖေကကျမကိုစာဆက်တင်ပေးတော့ငါတော့ဘာတွေလုပ်နေကြတာလဲဆိုပြီးတော့လူကြီးကတန်တော်မိခဲ့ကြပါတယ်။
အသက်18နှစ်မတိုင်ခင်အိမ်အောင်ကြတဲ့ကလေးဦးရဲ့အများဆုံးနိုင်ငံကအိန္ဒိယနိုင်ငံဖြစ်ပြီးဒုတိယကနိုင်ဂျီးရီးယားနိုင်ငံဖြစ်နေတဲ့အကြောင်း UNICEF ရဲ့အချက်အလက်တွေမှာဖော်ပြထားပါတယ်။စာမတက်မှုစီးရင်မွေးတည်မှုနဲ့ဒေသဆိုင်ရာထုံးတမ်းအစဉ်အလာတွေကအရွယ်မရောက်သေးတဲ့ကလေးတွေအိမ်အောင်ချမှုဖြစ်စေတဲ့အဓိကအကြောင်းရင်းဖြစ်တဲ့အကြောင်းကိုလည်းဖော်ပြထားပါတယ်။နိုင်ဂျီးရီးယားအာဏာပိုင်တွေနဲ့ UNICEF တို့ပူးပေါင်းပြီးတော့မကြာခင်တုန်းကပြုလုပ်တဲ့စစ်တမ်းတစ်ခုအရ2016ကနေ2021ခုနှစ်အတွင်းအရွယ်မရောက်ပဲနဲ့အိမ်အောင်ချမှုအသုံးမှုတစ်ပုံနီးပါးရောကျလာတာကိုတွေ့ရပါတယ်။နိုင်ငံတွင်းကကလေးအလုံးရဲ့44ရာခိုင်နှုန်းမှာအရွယ်မရောက်ပဲနဲ့အိမ်အောင်ချမှုတွေ့ကြရပေမဲ့အခုတော့30ရာခိုင်နှုန်းထိကျဆင်းလာတာကိုတွေ့ရပါတယ်။ဒါမင်းနိုင်ဂျီးရီးယားနိုင်ငံတွင်းမှာလူရည်တူလာနဲ့အမျှအရွယ်မရောက်ပဲနဲ့အိမ်အောင်ချခံရသူဦးရေလဲတူလာနေတဲ့အကြောင်းနိုင်ဂျီးရီးယားနိုင်ငံဆိုင်ရာ UNICEF ညွှန်ကြားရေးမှူးပီတာဟော့ကင်းစ်ကပြောပါတယ်
။ The population is so enormous thata percentage
ရွေးမရောက်ခင်အိမ်အောင်ချမှုနှုန်းလျော့နေလာတာကောင်းတဲ့ကိစ္စဖြစ်ပေမဲ့လူဦးရေတိုးလာလေလေအိမ်အောင်ချခံရတဲ့မိန်းကလေးငယ်ဦးရေလည်းတိုးလာလေလေဖြစ်ပါတယ်။တနိုင်ငံလုံးအတိုင်းအတာနဲ့မှန်ဆတဲ့ပမာဏနဲ့ဒေသအလိုက်လက်တွေ့အခြေအနေကွာခြားမှုတွေရှိပါတယ်
။ဒီတိုင်းသာဆက်သွားမယ်ဆိုရင်2050ပြည့်နှစ်ကျရင်နိုင်ဂျီးရီးယားနိုင်ငံမှာအရွယ်မရောက်သေးတဲ့မိန်းကလေး29တန်းလောက်ကလေးဇနီးအဖြစ်အိမ်အောင်ချခံရမှာဖြစ်ပါတယ်။မဂိုလိုဆက်ကျော်တက်အိမ်အောင်တွေကတော့စီးပွားရေးအကျက်တဲတွေနဲ့ဒလိထုံးတဲ့တွေကြားမှာမဖြစ်မနေအိမ်အောင်ချခံနေရစေဖြစ်ပါလေ။ဒါမင်းနိုင်ဂျီးရီးယားနိုင်ငံတွင်းမှာအရွယ်မရောက်ခင်အိမ်အောင်ချမှုတိုးမလုံနိုင်အောင်လို့ဂျန်နက်ကာတူနဲ့သူ့ရဲ့ပရာဟိတအဖွဲ့ကဝိုင်းဝန်းကြိုးပမ်းနေကြအောင်ပါလေဖြစ်ပါလေရှင်
။အချိန်ကဘန်မန်နေဂျာတူဦးဖြစ်တဲ့ဂျနေဟာယက်ခါလော်ဘနိုနိုင်ငံရဲ့စီးပွားရေးအကျက်တဲတွေမှာဝါရ
။နောက်တော့ကဆင်ခဲ့ရတဲ့စောင်းပါကတော့နိုင်ဂျီးရီးယားနိုင်ငံမှာအသက်မပြည့်သေးတဲ့အမျိုးသမီးတွေကလေးငယ်တွေအိမ်အောင်ကြတဲ့နှုံရှော့ချနိုင်ဖို့အတွက် UNICEF ကစူးစမ်းနေတဲ့အကြောင်းကိုမတ်အီတန်စင်က UNICEF ပါဝင်အဖွဲ့အစည်းတွေကစူးစမ်းနေတဲ့အကြောင်းကိုမတ်အီတန်စင်ကပြောပြသွားတာဖြစ်ပါတယ်ကျွန်တော်စပိုင်းဆိုင်ရာချွေးမှုကြောင့်စီစဉ်ထားတဲ့အတိုင်းအတန်ဖိုင်နေတဲ့ရုပ်တံတွေကိုကျွန်တော်တို့အစီအစဉ်တိုင်းမထုတ်လွှင့်နိုင်တာကိုအနုညွတ်တောင်းပန်အပ်ပါတယ်အခုဆက်လက်ပြီးတော့သတင်းဆောင်ပါတစ်ပုဒ်ကိုတင်ပြပါောင်းမယ်လက်ပနိုင်ငံကဘန်မန်နေဂျာတူဟုဟာတိုင်းပြည်ရဲ့စီးပွားရေးအကြက်အတဲပြဿနာကြောင့်ဘန်မန်နေဂျာအလုပ်ကနေပြုတ်ပြီးမုတ်တိုက်တစ်ခုဖွင့်ပြီးအသက်မွေးဝမ်းကြောင်းနေပါတယ်သူ့မုံဆိုင်ကဝန်ထမ်းတွေကိုတော့သူ့လိုပဲအလုပ်ပြုတ်လာတဲ့အမျိုးသမီးတွေကိုပဲရွေးချယ်ပြီးခံထားပါတယ် AP သတင်းဆောင်ပါကိုအခြေခံပြီးကိုရနိုင်ကပြောပြပေးမှာပ
ါအချိန်ကဘန်မန်နေဂျာတူဟုဖြစ်တဲ့ဂျနေဟာယက်ခါလက်ပနိုင်ငံရဲ့စီးပွားရေးအကြက်အတဲအတွက်မှာဝါရက်တည်ဖို့အတွက်အလုပ်တစ်ခုလုပ်ဖို့လိုတာကြောင့်လေဗနွန်မုန်တွေရောင်းတဲ့မုန်တိုင်းတစ်ခုကိုဖွင့်လိုက်ပါတယ်။ဘာမှ28နှစ်ကြာလောက်လာပြီးတဲ့နောက်အလုပ်ပြောင်းလိုက်တာဖြစ်ပြီးတော့သူမရဲ့ဘန်နာရီနဲ့စီဝါရေးအသိပညာတွေကိုအသုံးချပြီးတော့ဒီမုန်ဆိုင်ကိုဖွင့်ဖို့ဆုံးဖြတ်ခဲ့တာပါ။ Women of Bakery ဆိုပြီးနာမည်ပေးထားတဲ့ဒီဆိုင်ကိုသူ့ရဲ့ဇာတိ Big Fire မြို့မှာမနစ်ကစဖွင့်ခဲ့ပြီးတော့သူ့ဆိုင်ကဝန်ထမ်းတွေအားလုံးကတော့အမျိုးသမီးတွေပဲဖြစ်ပါတယ်။သူ့ဆိုင်ကမုန်တွေကိုလူတိုင်းဝယ်စားနိုင်အောင်ဈေးသက်သက်သာသာနဲ့လုပ်ထားတဲ့အတွက်သူမရဲ့စီးပွားရေးလုပ်ငန်းဟာလည်းအောင်မြင်မှုတွေရနေပါတယ်။လုပ်ငန်းကပိုကြီးထွားလာနေပြီးတော့ဆိုင်ခွဲတစ်ခုတည်းနဲ့တော့ရပ်သွားမှာမဟုတ်ဘူးလို့ဟိုက်ယက်ကပြောပါတယ်
။ أنا طبعا بحب الشغل تغير البلد كريز اقتصادي
ترى جماعه بينغوس ياكو ကအလုပ်လုပ်နေရတာကိုကြိုက်တဲ့သူပါ။စီးပွားရေးပြဿနာကြောင့်တိုင်းပြည်ကလည်းပြောင်းလဲသွားပြီးတော့ကျမလည်းဘဏ်အလုပ်ကနေထွက်လာရပါတယ်။ဒါပေမဲ့ကျမအလုပ်တစ်ခုလုပ်ဖို့လိုပါတယ်။ကျမအနေနဲ့ဘာမှမလုပ်ပဲအိမ်မှာနေလို့မဖြစ်ပဲအမြဲတစ်ခုခုတော့လုပ်ဖို့လိုပါတယ်။ဒါကကျမရဲ့ဆောက်လုပ်တဲ့စီးပွားရေးလုပ်ငန်းမှာဒီလုပ်ငန်းကကြီးထွားလာပြီးတော့ဆိုင်တစ်ဆိုင်တည်းနဲ့တော့ရပ်သွားမှာမဟုတ်ပါဘူး။ဆိုတော့နောက်ထပ်ဆိုင်တစ်ဆိုင်ဖွင့်ဖို့အသင့်ပြင်ထားပါတယ်။ကျမတို့အနေနဲ့ရပ်တန့်သွားလို့မရပါဘူး။ကျမတို့အနေနဲ့ပြဿနာတွေကိုဖြေရှင်းဖို့အတွက်ဘာမှမလုပ်ပဲငြိမ်နေမယ်ဆိုရင်ကျမတို့အနေနဲ့ပြန်ရုံးထနိုင်မှာမဟုတ်ပါဘူး
။သူရဲ့မုန်းနိုင်ကဖုတ်တဲ့မုန်းနေတဲ့မှာမနူးစ်လို့ခေါ်တဲ့လမ်နွန်ရိုးရာနံပြားလဲပေါင်ပါတယ်။အဲ့ဒါကတော့လမ်နွန်နိုင်ငံမှာလူကြိုက်များတဲ့မနက်စာတစ်ခုလဲဖြစ်ပါတယ်။သူအဆိုင်မှာလုံနေတဲ့တခြားအမျိုးသမီးတွေလိုပဲဂျုံနေတာအစာတွတ်တာမုတ်ဖုတ်တာကအစဆိုင်ရဲ့အောက်ခြေစိမ်းအလုပ်တွေကပါသူကိုယ်တိုင်ဝယ်လုပ်လို့ရှိသူတူလည်းဖြစ်ပါတယ
်ဒီစီးပွားရေးလုပ်ငန်းအမျိုးအစားကကျမတို့စီမံခန့်ခွဲနိုင်တဲ့ပုံစံမျိုးဖြစ်တယ်ဆိုပြီးတချို့တွေကတော့ကျမတို့ကိုဝေဖန်ပါတယ်ဒါပေမဲ့တချို့ကသဘောကျပြီးတော့အံ့ဩနေတဲ့သူတွေလည်းရှိပါတယ်ဘာကြောင့်လဲဆိုတော့ကျမတို့မှာကဒီမှာအမြဲတမ်းပျော်ပျော်ရွှင်ရွှင်နဲ့အလုပ်လုပ်နေကြလို့ပါလူတွေဒီလိုပျော်နေတဲ့နေရာကိုလာကြပြီးတော့မှုန့်စားကြတယ်ပြီးတော့ပျော်ပျော်ရွှင်ရွှင်နဲ့ကျေနပ်စွာပြန်သွားကြတယ်ဆိုတော့ဒီအလုပ်ကကောင်းပါတယ်
နက်ဂလာတန်နူးဟာလည်းလေဗနွန်စီးပွားရေးပြဿနာကြောင့်သူ့ရဲ့ကိုယ်ပိုင်စီးပွားရေးလုပ်ငန်းကိုပိတ်လိုက်ရပြီးတော့အိမ်နောက်ဝင်ငွေရအောင်ဟာယက်ရဲ့မုံဆိုင်မှာအလုပ်လာလုပ်နေတာပါ
လေဗနွန်အမျိုးသမီးပြောင်းနေတဲ့ပြောရရင်တော့ရေဘူးကအဖြစ်ကျမတို့ဟာရတဲ့အလုပ်ကိုလုပ်ကြပါတယ်အလုပ်လုပ်ရတာကရှက်စရာမဟုတ်ပါဘူးကျမတို့ဟာတခြားအလုပ်တွေရှိပါတယ်ကျမမှလည်းတချင်ကကိုပိုင်ဆိုင်ရှိခဲ့ပါတယ်ဒါပေမဲ့အချိန်နဲ့အကြောင်းကြောင်းကြောင့်ပဲဆိုင်ကိုပိတ်ပစ်ခဲ့ရပါတယ်နောက်တော့ဒီမှာလှုပ်ဖို့အတွက်ခွင့်ရရပြီးလှုပ်ကန်းလန်းခံရတာနဲ့ဒီမှာလှုပ်နေတာပ
ါလေဗနွန်နိုင်ငံရဲ့စီးပွားရေးအခြေအနေနဲ့လူတွေရင်ဆိုင်နေရတဲ့ပြဿနာတွေနဲ့ပတ်သက်ပြီးတော့ဟာယက်ကတော့အခုလိုပြောပါတယ်
ليك بس شوف هيك كريزا مثل كانه انا معهم لانه نحن بشر بنحس
مع بعضنا في بيتنا ကိုစပြီးတော့ရင်ဆိုင်ရပြီဆိုကြဲကကျမတို့လည်းသူတို့ဘဝဝန်ထမ်းတွေနဲ့အတူပါပဲကျမတို့လည်းလူတွေဖြစ်ပြီးတော့တယောက်နဲ့တယောက်နားလေခံစားလို့ရပါတယ်ဘာမှလုံနေတဲ့သူတွေဘာလုံလိုက်လို့လဲတိုင်းပြည်ရဲ့အခြေအနေနဲ့နိုင်ငံရေးကဒီလိုမျိုးဆိုရင်တော့သူတို့မှလည်းနောက်ထပ်ရွေးချယ်စရာမရှိပါဘူးဒါပေမဲ့လူတွေကလည်းသူတို့ရဲ့ပိုက်ဆံကိုလိုချင်ကြတယ်ဒါပေမဲ့ဖြစ်နေတာတွေကိုခံမှန်းလို့မရတယ်လို့လက်ခံလို့လည်းမရပါဘူး။တချို့ဆိုဗန်ထဲမှာသူတို့ရဲ့ပိုက်ဆံတွေထုတ်လို့မရတဲ့အတွက်စားစရာမရှိတဲ့သူတွေလည်းရှိနေပါသေးတယ်။ပြီးတော့လက်ရှိစီးပွားရေးအခြေအနေအောက်မှာဗန်တွေအနေနဲ့လည်းဘာမှမလုပ်နိုင်ပါဘူ
း။လွန်ခဲ့တဲ့3နှစ်အတွင်းမှာလေဗနွန်နိုင်ငံရဲ့စီးပွားရေးဖြိုလဲခဲ့တာကြောင့်နိုင်ငံရေးစီးပွားရေးပြဿနာတွေအတော်များများရင်ဆိုင်ခဲ့ရပြီးတော့လေဗနွန်နိုင်ငံရဲ့လီယံငွေဟာလည်း90ရာခိုင်နှုန်းလောက်ထိတန်ဖိုးကျဆင်းခဲ့ပါသေးတယ်။လေဗနွန်နိုင်ငံမှာနေထိုင်ကြတဲ့လူသားပေါင်းများစွာဟာလည်းလျက်စစ်ရေနဲ့စားနပ်ရိက္ခာလိုအခြေခံလိုအပ်ချက်တွေရဖို့အတွက်ရုန်းကန်နေရပါတယ်။လေဗနွန်နိုင်ငံရဲ့စီးပွားရေးပြိုကျတာဟာနှစ်ပေါင်း150အတွင်းကမ္ဘာမှာအဆိုးဆုံးဖြစ်တယ်လို့ကမ္ဘာ့ဘဏ်ကတော့ပြောပါတယ်ခင်ဗျာ။
အမအလုတ်ပြုတ်သွားတဲ့သူတွေအလုတ်ပြုတ်သွားသူအမျိုးသမီးတွေကိုကူညီနိုင်ဖို့အတွက်ဖွင့်လှစ်ထားတဲ့မုတ်ဖုတ်လုပ်ငန်းအကြောင်းကိုကိုရနိုင်ကပြောပြသွားတာဖြစ်ပါတယ်ခုဆက်လက်ပြီးတော့ကျွန်တော်တို့သတင်းဆောင်ပါတွေကိုပြောပြပါအောင်မယ်ခုဆက်လက်ပြောပြမယ့်သတင်းဆောင်ပါတော့ခုနကကျွန်တော်တို့မိတ်ဆက်ပေးခဲ့ပြီးတော့မထုတ်လင့်နိုင်ခဲ့တဲ့သတင်းဆောင်ပါကိုပြန်လည်တင်ပြမှာဖြစ်ပါတယ်မြန်မာနိုင်ငံအနေနဲ့ဒီမိုကရေစီလမ်းကြောင်းပေါ်ကိုပြန်ရောက်ဖို့စစ်ကောင်စီကိုအမေရိကန်အစိုးရကဆက်လက်ဖိအားပေးသွားဖို့ရှိသလိုတတ်နိုင်သမျှနီးလမ်းအနေနဲ့မြန်မာပြည်ကိုကူတော်ကူညီသွားဖွယ်ရှိတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်ကြီးဟောင်းစကော့မာရှယ်က VOA ကိုပြောဆိုခဲ့ပါတယ်။မှတ်ရခြင်းကအပြည့်အစုံကိုတင်ပြပေးမှာပါ။
ပထဝီနိုင်ငံရေးအရာအရေးပါနေတဲ့မြန်မာနိုင်ငံနဲ့ပတ်သက်လို့သမ္မတဘိုင်ဒန်အစိုးရရဲ့ပထမဆုံးချိန်ထုတ်ပြန်လိုက်တဲ့အမျိုးသားလုံခြုံရေးမဟာဗျူဟာထဲမှာမြန်မာနိုင်ငံမှာရက်ဆက်ကြမ်းကြုတ်တဲ့ဆီယာနာတိမ်မှုဟာဒေတာရင်းလုံခြုံရေးကိုထိခိုက်စေပြီးမြန်မာဒီမိုကရေစီအသွင်ကူးပြောင်းရေးကိုပြန်လည်ထူထောင်တဲ့နေရာမှာကူညီဖို့အတွက်အာဆီယံအပါအဝင်မဟာမိတ်တွေမိတ်ဖက်နိုင်ငံတွေနဲ့နီးနီးကပ်ကပ်ဆက်လက်လှုပ်ဆောင်သွားမယ်လို့ဖော်ပြထားပါတယ်။မြန်မာပြည်တွင်းမှာဆီယာနာတိမ်မှုဟာတီရင်းရေးမဟုတ်တော့ပဲဒေတာရင်းလုံခြုံရေးအန်ဒီအေကိုပါချိန်ချောင်နေတဲ့အနေအထားကိုအမေရိကန်အစိုးရကအတိအကျဖော်ပြလာတာဖြစ်ပါတယ်။ဒါဟာမြန်မာအရေးကိုအမေရိကန်ပြည်ထောင်စုကပြင်းထန်တဲ့ဖိအားပေးမှုတွေနဲ့ဆက်ပြီးလှုပ်ဆောင်သွားမယ်အနေအထားဖြစ်တယ်လို့မြင်ကြောင်းမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်ကြီးဟောင်းစကော့မာစီယယ်က VOA ကိုပြောပါတယ
်။ We recognize that the coup and the crisis since the coup has done two things one
ဒီမနက်ကမှာစစ်တပ်အာဏာသိမ်းမှုနဲ့အာဏာသိမ်းပြီးနောက်ဖြစ်လာတဲ့အကြမ်းတွေကြောင့်ပေါ်ပေါက်လာတဲ့အကြောင်းအရာနှစ်ခုရှိနေတယ်ဆိုတာကိုအမေရိကန်ပြည်ထောင်စုကရှုမြင်ထားပါတယ်အခုကတော့မြန်မာနိုင်ငံအတွက်ကြီးမားတဲ့လူသားချင်းစာနာမှုအကြမ်းတွေဖြစ်ပေါ်လာစေပါတယ်နောက်တစ်ခုကတော့ဒေတာရင်းတည်ငြိမ်ရေးကိုထိခိုက်စေပါတယ်အာဆီယံကိုထိခိုက်စေတယ်အိန္ဒိယနိုင်ငံတွေကိုလည်းထိခိုက်စေပါတယ်ဒါတွေဟာဒေတာရင်းတည်ငြိမ်ရေးအတွက်အန္တရာယ်ရှိနေတယ်လို့ကျွန်တော်မြင်ပါတယ်ဒါကြောင့်ဒီအကြောင်းအရာတွေအားလုံးပေါင်းစပ်မှုဟာမြန်မာဆီယနာရှင်တွေပေါ်ဆက်ပြီးပူပူဖျားပေးဖို့နဲ့တက်နိုင်တဲ့အနည်းနဲ့မှန်သမျှစ조사ပေးဖို့ဆိုတော့အမေရိကန်ရဲ့ရှုမြင်မှုကိုအားဖြည့်ပေးလိုက်တာဖြစ်ပါတယ်။ဒါမှသာတိုင်းပြည်ကိုဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရအောင်ကြိုးပမ်းနေတဲ့မြန်မာပြည်သူတွေကိုကူညီပေးနိုင်မှာဖြစ်ပါတယ
်။တစ်ချိန်တည်းမှာပဲအမေရိကန်အစိုးရဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဓာတ်ရိုက်ဆက်ဆံမှုတွေကိုလူများသိအောင်ထုတ်ပြလာတာတွေ့ရပါတယ်။ဒါရီဟာဘလို့အကျိုးသက်ရောက်မှုတွေရှိမလဲဆိုတဲ့မေးခွန်းကိုတော့ Scott Marshall ကအခုလိုတုံ့ပြန်ပါတယ
်။ And I think it's important to remember that you know we've spoken with
ကျွန်တော်မြင်ပြရရင်အရေးကြီးပါတယ်။ပြန်ပြီးသတိရဖို့ဒါမြန်မာနိုင်ငံထဲမှာရှိတဲ့တိုင်းသားအဖွဲ့အစည်းတွေတိုင်းသားလက်နက်ကိုင်အဖွဲ့တွေကကိုယ်စားလှယ်တွေနဲ့အရင်ကတည်းကတွေ့ဆုံဆွေးနွေးပူးပါတယ်။ကျွန်တော်မြန်မာနိုင်ငံမှာရှိတုန်းကလည်း KNU ကရင်မြို့သားစီယုံ KIU ကချင်းလူမျိုးရေးအဖွဲ့စတဲ့တိုင်းသားလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေနဲ့မကြာခဏတွေ့ဆုံဖြစ်ပါတယ်ဒါရီဟာအခုမှလုံမဲ့အသက်ဆန်းနေတော့မဟုတ်ပါဘူးတိုင်းပြည်ရဲ့ပြဿနာအဖြေရှာပြီးရှေ့ဆက်သွားဖို့ဆိုရင်လူနည်းစုတိုင်းသားတွေရဲ့အခက်အခဲမရှိမဖြစ်လုံနေတယ်ဆိုတာနိုင်ငံတွင်းမှာရှိနေတဲ့လူများစုကသဘောတူကြပါတယ်တိုင်းသားလက်နက်ကိုင်အဖွဲ့တွေတွေမကပါဘူးတိုင်းသားအဖွဲ့အစည်းအတိုင်းဝိုင်းတွေပါဝင်ဖို့လည်းလိုပါတယ်ဒါကြောင့်သက်ဆိုင်သူအားလုံးနဲ့စကားပြောဖို့နဲ့အမြင်ချင်းဖလှယ်ဖို့အရေးကြီးပါတယ်။ဒါပေမဲ့ရည်ရွယ်ချက်ကဒီမိုကရေစီလမ်းကြောင်းကိုဥတီရှောင်လန်းနိုင်ရင်နဲ့မြန်မာပြည်သူတွေဆုံးဖြတ်မဲ့ဖက်ဒရယ်စနစ်နဲ့စီလုံးညီညွတ်တဲ့နိုင်ငံဖြစ်ဖို့ပါ
။သမ္မတဘိုင်ဒန်အစိုးရအနေနဲ့မြန်မာအပေါ်လူသားချင်းစာနာထောက်ထားမှုအကူအညီတွေကိုထပ်တိုးပြီးပေးလာတာ NUG အမျိုးသားညီညွတ်ရေးအစိုးရလိုမျိုးအဖွဲ့အစည်းတွေနဲ့ချီးကပ်ဆက်ဆံမှုတိုးမြှင့်လှုပ်လာတာတွေရှိပါတယ်။ဒါပေမဲ့ဒီလိုဆောင်ရွက်ချက်တွေဟာမြန်မာပြည်သူတွေအပေါ်စစ်ကောင်စီရဲ့ဖိနှိပ်မှုတွေရပ်တန့်သွားဖို့အပြောင်းလဲတွေဖြစ်လာဖို့လုံလောက်မှုမရှိဘဲနှိမ့်ကွေးနေတယ်လို့မြင်ကြောင်း Burma@ မြန်မာနိုင်ငံဆိုင်ရာဥပဒေကို American လွှတ်တော်မှပြဋ္ဌာန်းထားပြီးဥဆောင်ကြိုးပမ်းနေတဲ့ Washington DC အခြေစိုက် US Advocacy Coalition for Myanmar အဖွဲ့ရဲ့ပြောခွင့်ရ Mike Huck က VOA ကိုပြောပါတယ
် We all also feel like it's just too small a scale. We want the US to do more.
အမေရိကန်ကအကူအညီပေးနေတာတွေဟာအရန်ကိုနည်းလွန်တယ်လို့ကျွန်တော်တို့ခံစားပါတယ်။အမေရိကန်ဆိုရအနေနဲ့ဒီထက်မကပိုပြီးလှုပ်ဆောင်စေချင်ပါတယ်။လူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေဒီမိုကရေစီအားစုတွေအတွက်အကူအညီတွေကိုတဖြည်းဖြည်းနဲ့တိုးမြှင့်ပေးနေတယ်ဆိုပေမဲ့ကျွန်တော်တို့လိုချင်သလောက်မရောက်သေးပါဘူး
။အမေရိကန်ရဲ့အမျိုးသားလုံခြုံရေးမဟာဗျူဟာရေးဆွဲတဲ့အထက်မှာမြန်မာကိုထည့်သွင်းဖော်ပြထားတာဟာကောင်းတယ်ဆိုပေမဲ့လက်တွေ့အကောင့်ထဲပေါ်တဲ့အပိုင်းမှာအားနည်းမှုတွေရှိနေတယ်လို့မြင်ကြောင်းနိုင်ငံတကာရေးရာသုံးသပ်နေသူဒေါက်တာခင်ဆောင်ဝင်းက VOA ကိုပြောပါတယ
်။မြေသားလုံခြုံရေးမှာပြောပြန်ကြည့်မယ်ဆိုတော့ရှင်စကားပြတော့ကောင်းပါလေ။ကျွန်တော်မြန်မာပြည်ကိုနှစ်ကြောင်ပဲရေးရေးဂျပိုက်ပဲရေးရေးတင်မြန်မာရေးရေးပါလာတာကောင်းတယ်ပေါ့နော်။ကျွန်တော်အဲ့ဒါတော့ကျေးဇူးပါတယ်။ဒါပေမဲ့နောက်ကဆောင်ရွက်မှုနော်အကောင့်ထည့်ဖို့မှုမပါရင်မဖြစ်ဘူး။အထူးသဖြင့်ဒီဆိုရတဲ့ဒီစစ်ကောင်စီနဲ့ဆိုရင်မရအောင
်ဒါအပြင်အမေရိကန်ရဲ့အမျိုးသားလုံခြုံရေးမဟာဗျူဟာမှာတရုတ်ကိုပထဝီအနေထားရအမေရိကန်ရဲ့တခုတည်းသောအကြီးဆုံးချိန်ချောက်မှုအဖြစ်ထိတ်တန့်ဦးစားပေးသတ်မှတ်ထားတဲ့အချက်နဲ့ပတ်သက်လို့တရုတ်နဲ့အိန္ဒိယချင်းမြန်မာနိုင်ငံအနေနဲ့သတိထားကင်တွယ်သင့်တဲ့အချက်တွေကိုလည်းဒေါက်တာခင်ဆောင်ဝင်းကအခုလိုအကြံပေးသွားပါတယ
်စစ်ဆိုရတာလို့သဘောထားရှိမှတ်ပြီနော်မြန်မာပြည်ကဒီမိုစီအားစုတွေနော်ဒီမိုစီအစိုးရနဲ့ပြည်သူတွေကဒီလိုအခက်အခဲကြုံနေခိုက်မှာအမေရိကန်နေနေရနော်ပါဝင်ပတ်သက်ဖို့နော်နောက်ပြီးတော့လဲကူညီဆောင်မှမဟုတ်မရှိတော့ဖြစ်တဲ့အချိန်မှာဘာခိစ္စကျွန်တော်တို့ကဒီအပြတ်မှုတွေကိုပါရမ်းပါလေ
လက်ရှိအမေရိကန်ဘက်က NUG အစိုးရနဲ့အနီးကပ်ဆက်ဆက်မှုတွေရှိနေပေမဲ့တရားဝင်အတိမတ်ပြုရင်အလန်းဝေးနေသေးတယ်လို့သုံးသပ်ချက်တွေလည်းရှိနေပါတယ်။အမေရိကန်ဘက်ကဒီကိစ္စမှာဘာကြောင့်နှောင့်နှေးနေရတယ်လဲဆိုတဲ့မေးခွန်းကိုတော့ Mike Huck ကအခုလိုတုံ့ပြန်ပါတယ်
။ The US very rarely has recognized opposition governments. The only
အမေရိကန်နေနဲ့အတိုက်ခံတွေဖွဲ့ထားတဲ့အစိုးရဆိုတာတွေကိုတရားဝင်အတိမတ်ပြုတာအလွန်ရှားပါတယ်။အမေရိကန်ကအတိုက်ခံကိုအစိုးရအဖြစ်အတိမတ်ပြုခဲ့တဲ့နိုင်ငံဆိုလို့မကြသေးခင်ကထင်းထင်းရှားရှားဖြစ်ခဲ့တဲ့ဗင်နီဇွဲလားနိုင်ငံတနိုင်ငံပဲရှိပါတယ်။ဒါပေမဲ့လည်းဒီလိုမျိုးကိစ္စတွေမှာအစဉ်ပြေမှုတွေမရှိခဲ့ဘူးဆိုတာလက်ခံထားကြပါတယ်။ဆိုတော့အတိုက်ခံအစိုးရကိုအတိမတ်ပြုရေးကိစ္စမှာကန့်သတ်ချက်တွေအများကြီးရှိနေပါတယ်။ဒါကိုကျွန်တော်တို့မမေ့ဖို့လိုပါတယ်။ဒါပေမဲ့တော်လန်ရေးအောင်မြင်ပြီး NUG အာဏာရရင်တော့အစိုးရအဖြစ်အတိမတ်ပြုခံရမှာသိကြပါတယ်။
ဘလိုပဲဖြစ်ဖြစ်သမ္မတအင်ဂျူရောကထုတ်ပြန်လိုက်တဲ့သမ္မတဘိုင်ဒန်အစိုးရရဲ့အမျိုးသားလုံခြုံရေးမဟာဗျူဟာထဲမှာနှစ်ပေါင်းများစွာမြန်မာနိုင်ငံအပေါ်ထားရှိတဲ့အမေရိကန်မူဝါဒကိုထင်ဟပ်နေတဲ့ဒီမိုကရေစီရေးကိုအမြဲပံ့ပိုးကူညီဖို့အပြင်ဖက်ဒရယ်ပြည်ထောင်စုစနစ်ကိုကူပြောင်းဖို့လက်တလောဆွေးနွေးမှုတွေကအထောက်ပံ့ဖြစ်စေဖို့ရည်ရွယ်ချက်တွေလည်းရှိနေကြောင်းတန်မတ်ကြီးဟောင်းမာဆယ်က VOA ကိုပြောကြားခဲ့ပါတယ်ရှင်
မင်းဂျင်းနိုင်တင်ဆက်သွားတာပါကျွန်တော်တို့ထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေထဲမှာစပိုင်းဆိုင်ရာချိုးရင်းမှုကြောင့်လွဲချော်မှုတွေရှိသွားတာကိုအနုညွတ်တောင်းပန်ပါတယ် VOA ရဲ့တနင်္လာနေ့မနေ့ဘက်တန်လွှင့်အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ
် VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ လူရုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုံမြင့်တန်ကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအတန်မြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မီထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမြန်မာငံတို့ကိုကြည့်ရှုကြရပါပါလူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် Udelchat 70B Asia Bin Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်စုတွေစီသတင်းမှန်တွေပို့ပေးနိုင်လို့လူရုမိတ်ဆွေအရောက်လာခဲ့ပါတယ်နော်။
မင်္ဂလာပါခင်ဗျာ VOA ရဲ့တင်းလာနေမနေ့ဖက်အတန်လွင့်စီစဉ်တွေကိုဆက်လက်ထုတ်လင်းနေပါတယ်အခုဆက်လက်ပြီးတော့ကျွန်တော်တို့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကမ္ဘာမြမမီဒီယာမြင်ကွင်းမြမပြည်ကပေးစာသတင်းတွေကတုဒ္ဒနဲ့ကမ္ဘာတလားထူးခြားတဲ့သတင်းစီစဉ်တွေကိုဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ်အခုပထမအဦးဆုံးအနေနဲ့ကတော့ကမ္ဘာမြမမီဒီယာမြင်ကွင်းစီစဉ်ကိုတင်ဆက်မှာပါပြည်သွင်းနိုင်တင်ဆက်နေတဲ့ကမ္ဘာမြမမီဒီယာမြင်ကွင်းမှာဒီတစ်ပတ်အတွက်တော့မာရှာအာမနီနဲ့အမျိုးသမီးအခွင့်အရေးနဲ့အာဏာရှင်အုပ်ချုပ်ရေးတွေကိုဆွေးနွေးတင်ပြမှာဖြစ်ပါတယ်မန်အင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ
်အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြတ်မီဒီယာမြင်ကွင်းကန်တာကနေမာရှာအာမီနီအမျိုးသမီးအခွင့်အရေးနဲ့အာဏာရှင်အုပ်ချုပ်ရေးအကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါပြင်သစ်နာမည်ကြီးတရုတ်ဆောင်မင်းသမီးတွေဖြစ်ကြတဲ့ဂျူလီယက်ဘီနိုရှေမာရီယွန်ကော်တီယာအစ်စဘဲအာဂျာနီအစ်စဘဲဥဘဲလ်နဲ့ဗြိတိန်ပြင်သစ်တရုတ်ဆောင်မင်းသမီးရှာလက်ဂန်စပေါ်နဲ့သူ့ရဲ့မိခင်တို့ဟာ For Freedom ဆိုပြီးသူတို့ရဲ့စပင်တွေကိုသူတို့ကိုယ်တိုင်ကတ်ကြီးနဲ့ဖြတ်နေကြတဲ့ဗီဒီယိုကိုအော်တိုဘာလ3ရက်နေ့ကထုတ်လွှင့်တဲ့ VOA သတင်းမှကြည့်လိုက်ရပါတယ်။ဘာလို့သူတို့အဲ့ဒီလိုလုပ်ကြတာလဲဆိုတော့အီရန်နိုင်ငံမှာမာရှာအာမီနီဆိုသူအမျိုးသမီးငယ်တဦးကိုဟီဂျက်ဘ်လို့ခေါ်တဲ့အမျိုးသမီးတွေခေါင်းစည်းပေါ်ဝါချုံတာယော့တီယော့ရဲ့ချုံလို့ဆိုပြီးဘာသာရေးရဲတွေကဖမ်းဆီးထားစဉ်မှာတေဆုံးခဲ့ရတဲ့ဖြစ်ရပ်ကိုစန့်ကျင်ရှုတ်ကြကြောင်းပြသတဲ့အနေနဲ့ဆိုရှယ်မီဒီယာမှာပြင်သစ်တရုတ်ဆောင်မင်းသမီးတွေဟာသူတို့ရဲ့စပင်ကိုသူတို့ကိုယ်တိုင်ဖြတ်ပြီးဆန္ဒဖော်ထုတ်ခဲ့ကြတာဖြစ်ပါတယ်
။မာရှာအာမီနီဟာ22နှစ်အရွယ်ကတ်လူမျိုးအမျိုးသမီးဖြစ်ပါတယ်သူဟာအီရန်နိုင်ငံမှာချမှတ်ထားတဲ့တင်းကျပ်လာတဲ့အမျိုးသမီးတွေခေါင်းစည်းပေါ်ဝါမချုံမနေရနဲ့ဝတ်စားစီရင်ပုံတတ်မှတ်ချက်တွေကိုချိုးဖောက်တယ်ဆိုပြီးဘာသာရေးရဲတွေရဲ့ဖမ်းဆီးခြင်းကိုခံခဲ့ရတာပါအာမီနီဟာ2022စက်တင်ဘာလ13ရက်နေ့မှာဖမ်းဆီးခြင်းကိုခံရပြီးတဲ့နောက်3ရက်အကြာစက်တင်ဘာလ16ရက်နေ့မှာတည်ဆုံခဲ့ပါတယ်အာမီနီဟာဖန်စီခံထားရစဉ်ရဲတွေလက်ထဲမှာတိတ်ဆုံးခဲ့တာကိုမကြေနပ်ကြတဲ့အတွက်အီရန်နိုင်ငံတဝန်းမှာစန့်ကျင်ဆန္ဒပြမှုတွေပေါ်ပေါက်လာတာပါစန့်ကျင်ဆန္ဒပြပွဲတွေဟာဒီနေ့ဆိုရင်သတင်းလေးပတ်ရှိလာခဲ့ပါပြီဆန္ဒပြမှုတွေဟာအီရန်မြို့ကြီး19မြို့အပါအဝင်မြို့ပေါင်း50ကျော်ကိုပြန့်နှံ့သွားပြီလို့အောက်တိုဘာလ13ရက်ရိုက်တာသတင်းမှာဖော်ပြထားပါတယ် France 24သတင်းမှာတော့အီရန်မှာဆန္ဒပြပွဲတွေအတွင်းလုံခြုံရေးတပ်ဖွဲ့တွေရဲ့လက်ချက်နဲ့တရားရှိဦးထံမှနေတည်ဆုံခဲ့တယ်။အဲ့ဒီထဲမှာကလေး28ဦးပါဝင်တယ်လို့လူ့အခွင့်အရေးဖွဲ့တွေရဲ့ပြောကြားချက်ကိုကိုးကားဖော်ပြထားတဲ့သတင်းကိုအောက်တိုဘာလ13ရက်နေ့မှာဖော်ပြထားတာတွေ့ရပါတယ်
။အောက်တိုဘာ10ရက်နေ့တုန်းဒဂါရီယန်သတင်းစာကြီးကတော့ဆန္ဒပြပွဲတွေမှာအီရန်တက္ကသိုလ်130ကတက္ကသိုလ်ကျောင်းသားကျောင်းသူတွေပါဝင်ခဲ့တယ်။ဖမ်းဆီးခံထားရတဲ့တက္ကသိုလ်ကျောင်းသားကျောင်းသူတွေပြန်လွှတ်ပေးဖို့ပမောက်ခတရားကျော်ကလက်မှတ်ရေးထိုးပြီးကြေညာချက်တစောင်ထုတ်ပြန်တောင်းဆိုခဲ့တယ်။အဲ့ဒီကြေညာချက်မှာဘဝကိုစည်သေးပြီးလွတ်လပ်မှုတရားမျှတမှုနဲ့လူသားကုန်သိက္ခာကိုကာကွယ်ဖို့တံပိုးတစ်ခုပေးဆပ်မဲ့ကျောင်းသားတွေရှိနေတယ်ဆိုတာကိုလူတိုင်းလူတိုင်းအသိမှတ်ပြုသင့်တယ်လို့ရေးသားထားပါတယ်။ဘာကြောင့်22နှစ်အရွယ်မျိုးသမီးငယ်တဦးတေဆုံးရတာနဲ့နိုင်ငံတော်မှာဆန္ဒပြပွဲတွေအုံနဲ့ကျင်းနဲ့ပေါ်ပေါက်လာရတာလေ။နိုင်ငံရေးဖိနှိပ်မှုနဲ့အုပ်ချုပ်သူတွေကိုစိတ်ပြက်နေကြတာကအဓိကအကြောင်းရင်းပါကိုဗစ်ကပ်ရောဂါရဲ့အကျိုးဆက်နဲ့စီးပွားရေးပိတ်ဆို့ခံထားရတာတွေကြောင့်အီရန်အများစုဟာစီးပွားရေးကျက်တဲ့ဆင်းရဲနေကြပါတယ်ဒါကြောင့်အာမေနီတေဆုံးမှုဟာအကြအတဲမကျေနပ်မှုတွေကိုပောက်ကွဲထွက်စေတဲ့ စနစ်တန်တစ်ခုဖြစ်ခဲ့ရတာပါဒါအပြင်အီရန်ဟာအစ္စလာမစ်နိုင်ငံတစ်နိုင်ငံဖြစ်ပါတယ်လက်ရှိအစ္စလာမစ်နိုင်ငံတော်ဟာ1989ခုနှစ်ကစတင်ခဲ့ပါတယ်သမရစနစ်နဲ့အုပ်ချုပ်ပေမယ်တိုင်းပြည်ရဲ့နံပါတ်1ခေါင်းဆောင်တကယ့်အာဏာအရှိဆုံးပုဂ္ဂိုလ်ဟာဘာသာရေးခေါင်းဆောင်ဖြစ်ပါတယ်လက်ရှိဘာသာရေးခေါင်းဆောင်ဟာအလီခါမေနီဖြစ်ပြီး1989အလီခိုမေနီတည်ဆုံးပြီးနောက်ပိုင်းမှာဘာသာရေးခေါင်းဆောင်ဖြစ်လာသူပါနိုင်ငံကိုလည်းအစ္စလာမစ်ဘာသာရေးအခြေခံတဲ့ဥပဒေတွေနဲ့အုပ်ချုပ်ပါတယ်ဒါကြောင့်အမျိုးသမီးတွေဟာခွဲခြားဆက်ဆံခံကြရပြီးအမျိုးသမီးအခွင့်အရေးတွေဆုံးကျုံးကအမျိုးသားတွေတဲ့ပိုဖိနှိပ်ခံကြရပါတယ်
။အီရန်မှာလိုပဲအစ္စလာမစ်နိုင်ငံတနိုင်ငံဖြစ်တဲ့တာလီဘန်တွေအုပ်ချုပ်နေတဲ့အာဖဂန်နစ္စတန်နိုင်ငံမှာလည်းအမျိုးသမီးငယ်တွေပညာသင်ခွင့်ကျောင်းတက်ခွင့်မရတဲ့အတွက်အမျိုးသမီးတွေလမ်းပေါ်ထွက်ဆန္ဒပြတဲ့သတင်းတွေကိုလည်းမီဒီယာတွေမှာတွေ့နေရပါတယ်။ယူဂန်ဒါနိုင်ငံမှာလည်းရင်တိုက်မှုတွေမဖြစ်ဖို့အမျိုးသမီးတွေကားကောင်းကမ်းမှာမထိုင်ရဘူးလို့တားမြစ်တဲ့အငင်းပွားစရာဥပဒေတစ်ခုကိုဒီနှစ်စမ်းပိုင်းကထုတ်ပြန်ခဲ့ပါတယ်။အကြောင်းပြချက်ကတော့ကားကောင်းကမ်းထဲမှာထိုင်တဲ့အမျိုးသမီးတွေဟာကားမောင်းသူကိုအာယုံထွေပြားစေတယ်လို့ဆိုပါတယ်။စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာရောအမျိုးသမီးတွေရဲ့အနေအထားဘယ်လိုရှိပါသလဲ။အမျိုးသမီးခွင့်ရေးကာကွယ်စောင့်ရှောက်သူတအုပ်ဖြစ်တဲ့ဒေါ်မီစပယ်ဖြူကအခုလိုပြောပါတယ်။
စစ်တပ်ကအာဏာသိမ်းလိုက်တဲ့အချိန်တွေကအမျိုးသမီးတွေရောကလေးတွေရောတက်ကြီးရွယ်အိုတွေပါမကြမ်းပေးရလွှားရဒုက္ခပေါင်းစုံနဲ့ရင်ဆိုင်နေရတာနေ့တတူကဆိုးသလိုပါပဲစားဝတ်နေရေးအပါဝင်တနေ့တနေ့လူတွေကကြက်တဲလွန်းလို့အသက်တောင်ဆက်မရှင်ကျင်တော့လောက်အောင်ခံစားနေရကြတာအားလုံးရဲ့တရားခံအာဏာယူတွေပဲအမှန်ပြောရရင်အာဏာရှင်ဆိုတာဘယ်လူမျိုးဘယ်ဘာသာဘယ်နိုင်ငံကပဲဖြစ်ပါစေသိမထူးကြပါဘူးအားလုံးအတူတူကြီးပါပဲဒီလူလူတို့ကိုအကြောက်တရားနဲ့ဓာမိုးလှမ်းမိုးတနတ်မိုးပြီးအုတ်ချုပ်မယ်စစ်ဖက်နှက်အောင်မှာလူခွင့်ရေးတို့တရားမျှတမှုတို့အမှန်တရားတို့ဆိုတာဘယ်တော့မှမလည်းမရှိခဲ့သလိုအခုလည်းမရှိနိုင်နောင်လည်းရှိလာမှာမဟုတ်ဘူးဘာသာရေးယဉ်ကျေးမှုတလိထုံးနှံ့ဆင်လာဆိုတာတွေကိုထူးသဖြင့်မျိုးသမီးတွေရဲ့ဘဝကိုကန့်သက်ဖိနှိပ်ချုပ်နှောင်ချေလှယ်ဖို့သူတို့အာဏာတည်မြဲဖို့နဲ့ပါဝါပြနိုင်ဖို့အတွက်အကြောင်းပြချက်အဖြစ်အာဏာရှင်တိုင်းလူလူကအသုံးချတတ်ကြတာပဲမျိုးသမီးတွေရဲ့လွတ်လပ်စွာရှင်သန်ခွင့်မိမိဘဝကိုမိမိအုပ်စိုးခွင့်ရွေးချယ်ခွင့်တွေကိုပိတ်ပင်တားဆီးထားနိုင်မှလူမှုကိုထိမ့်ချုပ်ထားနိုင်မှာကိုဒါကြောင့်အာဏာရှင်စနစ်ကိုအမြင့်ပြတ်အောင်တွန်းလှန်ကြုံမှတပါအခြားမရှိလို့ပဲပြောရမှာပဲ
ဒေါ်မေစပယ်ပြူပြောသလိုပါပဲဘယ်နိုင်ငံဘယ်လူမျိုးမှပဲဖြစ်ဖြစ်အာဏာရှင်တွေလက်အောက်မှာအမျိုးသမီးအခွင့်အရေးတွေအပါအဝင်လူအခွင့်အရေးနဲ့တရားမျှတမှုတွေရရှိနိုင်ဖို့ဆိုတာဘယ်လိုမှမဖြစ်နိုင်ပါဘူးဒါကြောင့်ဒီကနေ့အီရန်နိုင်ငံမှာလည်းအာနာရှင်ဆန်တဲ့အစ္စလာမ်ရဲ့အုပ်ချုပ်ရေးကိုအလိုမရှိကြတော့ပါဘူး။အီရန်ဆန္ဒပြသူတူကဒါဟာဆန္ဒပြရုံတသက်မဟုတ်တော့ပါဘူး။တော်လှန်ရေးတစ်ခုဖြစ်ပါတယ်လို့ပြောကြောင်းနဲ့ခုအီရန်မှာပြုပြင်ပြောင်းလဲရေးကိုတောင်းဆိုနေတာမဟုတ်ပါဘူး။အစ္စလာမ်ရဲ့အုပ်ချုပ်ရေးကိုအဆုံးသတ်စေချင်တာပါလို့ London School of Economics ကရိုဟန်အယ်ဗန်ဒီရဲ့ပြောကြားချက်တွေကို CNN သတင်းဌာနကဖော်ပြခဲ့တာတွေ့ရပါတယ်ခင်ဗျာ။
ဒါကတော့ပြည်သွင်းနိုင်တင်ဆက်တဲ့ကမ္ဘာမြမမီဒီယာမြင်ကွင်းအစီအစဉ်ကိုကြည့်ရှုနားတော်တာဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့မြမပီကပေးစာကန်စာကိုတင်ဆက်ပါတော့မယ်မအေးတန်နာကျော်ကတင်ဆက်ထားတာပါခင်ဗျာ
ကင်းရှင်းပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေသောရရှင်များရှင်။ VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ၊အီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။အခုအရင်ဦးဆုံးသောရရှင်တွေရဲ့မှတ်ချက်တူလေးတွေနဲ့စာချင်ပါတယ်။စာလေးကိုဖော်ပြပေးလို့ကျေးဇူးတင်ပါတယ်လို့ရေးလာတဲ့သောရရှင်ကတော့တကူးခင်ဖြစ်ပါတယ်
။မင်္ဂလာပါ VOE မြန်မာပြည်ကပေးစာများစီစဉ်မှာပထမဆုံးပြပွေကျမရဲ့စာလေးကိုစက်တင်ဘာလ9ရက်နေ့တုန်းကဖတ်ပြပေးလို့ကျေးဇူးတင်ပါလေ။ VOE ကလွှင့်တဲ့အစီအစဉ်လေးကိုမနေ့တိုင်းနားဆင်ပြပါလေ။ VOE ဝိုင်းတော်သားအားလုံးနေကောင်းကြပါကြပါစေ
။ဟုတ်ပါတယ်။တလောကပဲသူရေးလာတဲ့စာလေးကိုဖော်ပြပေးခဲ့တာဖြစ်ပါတယ်။ဒီလိုမျိုးစာတွေကိုဖော်ပြပေးပြီးတိုင်းမှာသရရှင်တွေသူတို့စာတွေကိုဖော်ပြပေးတာကြားလိုက်ရရဲ့ဆိုတော့စာလေးတွေပြန်ရေးပြလာတာကိုလည်းအထူးကျေးဇူးတင်ပါတယ်နော်
အစီအစဉ်တွေကိုအစဉ်မြဲနားဆင်အားပေးနေရဆိုတာသိရလို့လည်းဝမ်းသာပါတယ်ရှင်။ခဲခဲရကြကအစီအစဉ်တွေကိုတင်ဆက်ပေးနေတဲ့ VOA အဖွဲ့သားတွေအားလုံးကိုကျေးဇူးပါဆိုရရေးလာတဲ့သွားရှင်ကတော့ KB1 တက်ခွဲသုံးကရဲပေါ်များလို့ဆိုလာပါတယ်။
မင်္ဂလာပါ VOA အခက်ခဲများကြားကနေစူးစမ်းတင်ဆက်ပေးနေတဲ့ VOA အဖွဲ့သားများအားလုံးကိုကျေးဇူးအထူးတင်ရှိပါတယ်ဗျ။သတင်းတင်ဆက်သူမမအီသန်စင်ကိုလည်းအမြဲအားပေးနေပါတယ်။မအီသန်စင်ကိုဖြစ်နိုင်များများပြုံးစီကြပါတယ်။ကျွန်တော်တို့ကိုခွန်အားဖြစ်စေလို့ပါဗျ။ကျွန်တော်တို့အနေနဲ့လည်းပုံမှုကောင်းမွန်တဲ့အခြေအနေတွေဖန်တီးနိုင်ဖို့ကို NUG ဆိုရရဲ့စီမံကုတ်ကဲမှုနဲ့အတူစူးစမ်းနေကြပါတယ်။အရေးတော်ပုံအောင်ရင်မအီသန်စင်နဲ့ဓာတ်ပုံရက်ခွင့်ရဖို့မျှော်လင့်နေပါတယ်။မအီသန်စင်နဲ့ VOA အဖွဲ့သားအားလုံးကိုအစဉ်အားပေးလျက်ပါ
KB1 တက်ခွဲသုံးကရဲဘော်တွေစာရေးလာတာဖြစ်ပါတယ်။စာရေးလာတာချစ်စရာလေးပါနော်။မိုက်တန်းစင်ကပူပြုံးပါမယ်တဲ့။ပြန်ပြောလိုက်ပါရဲ့နော်။ Joseph တန်လန်လဲဆိုတဲ့သောရရှင်ကတော့သူသိချင်တာတစ်ခုကို VOE ကိုစာရေးပြီးတော့မေးလာပါတယ်။ချင်းနာမည်ဖြစ်ပါတယ်ရှင်။ကျွန်မအင်္ဂလိပ်လိုစလုံးပေါင်းထားတာအတန်ထွက်မှားရင်ခွင့်လွတ်ပါနော်
။ Hello မင်္ဂလာပါ။ကျွန်တော် Google မှာ Why China has veto power လို့ရှာတော့မတွေ့ဘူးဗျ။ကျွန်တော်တကယ်သိချင်တာကဘလို့နိုင်ငံတွေက veto ရှိခွင့်ရတာလဲ။ဆိုလိုတာကဘာလို့သူတို့စီမှာဗီဒီယိုရှိပြီးတခြားနိုင်ငံတွေကမရှိရတာလဲ။တီကောင်းစရာသတင်းဖြစ်မှာထင်ပါတယ်။ဖြစ်နိုင်ရင် VOE အနေနဲ့ကျွန်တော်အပါအဝင်တခြားမသိသေးသူတွေအတွက်ဗီဒီယိုအတိုနဲ့ပဲဖြစ်ဖြစ်ရှင်းပြပြီးတော့တင်ပေးပါလားဗျာ
။ဟုတ်ကဲ့ပါကိုဂျိုးဆက်ဖြေ။ကျွန်မ Messenger ထဲမှာဒီသောရရှင်စာရေးလာလို့ကျွန်မ Messenger ကနေစာပြန်ထားပါတယ်။ link လေးတစ်ခုပို့ပေးထားပါရယ်နော်။လောလောဆယ်အဲ့ဒီ link လေးကိုရှာဖတ်ထားပါဦး။ကူလာတမကမှာဘယ်သူတွေကဘာလို့ဗီဒီယိုအာနာရှိလဲဆိုတာကိုအဲ့ link မှာအပြည့်အစုံရှင်းပြထားတာဖြစ်ပါတယ်။ကျမတို့ဗီဒီယိုနဲ့အစဉ်ပြေတော့ explainer ဒီရှင်းပြဗီဒီယိုလေးကိုတင်ဆက်ပေးပါမယ်လို့ပြောထားချင်ပါတယ်နော်။ကျမတို့ဗီဒီယိုကိုရေးလာကြတဲ့စာရီထဲမှာသောရရှင်ဒီနေ့စဉ်ကျင်လည်ရာဘွားမှာကြုံတွေ့နေရတဲ့လူမှုရေးရာကိစ္စအဝဝနောက်ပြီးတော့မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေကိုရေးလာကြတဲ့စာရီကိုလည်းလက်ခံရရှိပါတယ်။ဒီထက်ကစာတချို့ကိုအခုဆက်ပြီးတော့ဖော်ပြပေးပါမယ်။ခွန်ငွေဆိုတဲ့သောရရှင်ရဲ့စာကိုပထမဦးဆုံးဖော်ပြပေးပါမယ်။သူကတော့မြန်မာနိုင်ငံမှာစစ်ကောင်စီတွေဝင်ငွေတွေဘလောက်ဝင်နေတယ်လဲဆိုတာပြောပြပေးပါတယ်
။မင်္ဂလာပါ VOE တရုတ်နဲ့ထိုင်းကျွန်တော်တို့နိုင်ငံကနေတူးဖော်နေတဲ့တဘာဝတန်းွေတစ်နှစ်တစ်နှစ်အတွင်းစစ်ကောင်စီအတွက်ဝင်ငွေဘလောက်ဝင်လဲတင်ပြပေးစီကြပါတယ်ကျွန်တော်သိသလောက်တော့အခုထိုင်းနိုင်ငံတနိုင်ငံလုံးနေတိုင်းသုံးဆွဲနေတဲ့စွမ်းအင်ဟာကျွန်တော်တို့နိုင်ငံကနေ80ရာခိုင်နှုန်းမြန်မာပြည်ကနေဝယ်ယူနေတယ်လို့သိရပါတယ်ထိုင်းနိုင်ငံက PTT ကုမ္ပဏီကြီးဟာစစ်ကောင်စီကိုတပိတ်မမောက်ဖဲသူတို့နိုင်ငံအတွက်ဖဲဦးစားပေးတာကိုတွေ့ရတယ်သူတို့ပေးတဲ့ရေနံတဘာဝတန်ွေရဲ့အခွန်တွေကကျွန်တော်တို့မြန်မာပြည်သားတွေကိုတတ်နေတယ်ဆိုတာသူတို့မသိဘူးလား
ဒီသောရရှင်ပြောတဲ့အချက်ကမှန်ပါတယ်ထိုင်းနိုင်ငံကစွဲရင်ကုမ္ပဏီဖြစ်တဲ့ PTT EB ကုမ္ပဏီကြီးကမြန်မာနိုင်ငံမှာသူတို့ရဲ့လုပ်ငန်းတွေကိုဆက်ပြီးတော့လဲပတ်နေပြီးတော့မြန်မာနိုင်ငံကထွက်သွားတဲ့ပြင်တက်က Total ရေနံကုမ္ပဏီရဲ့စုရှယ်ယာတွေကို American အခြေစိုက် Chevron ပြီးတော့ထိုင်းက PTT EB ကုမ္ပဏီနဲ့မြန်မာနိုင်ငံစစ်ကောင်စီအဓိကအသက်သွေးကြောတစ်ခုလို့ပြောနေကြတဲ့ MOGE ရေနံနဲ့တဘာဝတန်ငွေလုပ်ငန်းတို့ကနေပြီးတော့ချိုးကြခွဲဝေယူကြလို့လူခွင့်ရေးအဖွဲ့တွေကလည်းစိုးရိမ်ကြောင်းပြောနေကြတာဖြစ်ပါတယ်။နောက်ထပ်ကိုပိုင်မြင့်ကိုရေးလာတဲ့သောရရှင်တယောက်ရဲ့ဆောင်ကတော့ကောင်းသောနေ့တွေဖြစ်လာပါစေခင်ဗျာလို့ရေးလာပြီးတော့သူ့ရဲ့နာမည်ကိုလည်းမဖော်ပြပါနဲ့လို့ဆိုလာပါတယ်။သူကအခုလက်ရှိမြန်မာနိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးတော့သူ့ရဲ့ကိုပိုင်ထင်မြင်ယူဆချက်ကိုရေးလာတာဖြစ်ပါတယ်။
မြန်မာပြည်ကြီးစစ်မှန်တဲ့ဒီမိုကရေစီအများဆုံးပြန်လည်ရှင်သန်စေခြင်းပြီးတော့နိုင်ငံတကာကလည်းပြောချင်ပါတယ်အထူးသဖြင့်ကုလကူပါလူသားချင်းစာနာပါတယ်ခေါင်းဆောင်တွေကိုလူတွေကလေးတငယ်တွေကိုတံမိုးထားပါလို့ရုပ်ရှင်တွေကလူတည်သွားတဲ့ပြည်သူတွေကပြန်ပြီးတော့ရှင်သန်မလာနိုင်တော့ပါဘူးစစ်မိတ်ဆာတွေကလက်နက်အားကိုနဲ့ဖမ်းညင်နိုင်ဖမ်းလုချင်နိုင်လုတတ်ချင်လို့တတ်တနတ်ဖြားကဥပဒေနဲ့ထင်းလို့ကြမ်းဖက်နေကြတာတက်တည်ပေါင်းများစွာလည်းရှိနေပြီကျွန်တော်တူတဲ့အမြင်အရဆိုရင်တော့တင်းတို့အစုကိုဖမ်းဝရရင်ထုတ်အင်တာပိုးနဲ့ဖမ်းဆီးပြီးတော့တရားရင်ဆိုင်စေရမှာပါအခုတော့ဘယ်နိုင်ငံဘယ်အဖွဲ့မှမလာရဲပါဘူးဆိုတဲ့မထီမဲ့မြင်အချိုးနဲ့ထင်သလိုအကြမ်းဖက်နေတာကျွန်တော်တို့ပြည်သူတွေအထိနာလာပါပြီ။ရခိုင်မှာတိုက်ပွဲပြန်မဖြစ်ခင်သူတို့ပြောတဲ့ဗါတဲ့ပြည်သူတွေပဲဒုက္ခရောက်မယ်တဲ့။ရခိုင်မှာမှမဟုတ်ပါဘူးဒီပြည်လုံးကပြည်သူတွေဒုက္ခရောက်နေကြတာပါ။ဆရာနာသိန်းခေါင်းဆောင်ရဲ့လက်ကင်တုတ်တပ်သားတွေကိုလည်းပြောကြပါလေ။အမှန်မြင်ကြပါတော့ပြည်သူတွေအော်နေတဲ့ဒုရေးဆိုတာခင်ဗျားတို့အရေးလည်းဖြစ်တယ်ဆိုတာပါပဲ။လက်နက်ဘလောက်ဝဲဝဲတိုက်ပေးမဲ့သူမရှိရင်ချီးနှီးပါပဲ။ဒါကြောင့်မလို့ပြည်သူတွေကိုမတိုက်ပါနဲ့။နိုင်ငံဘန္နာတွေမပြုံးတိရလျောင်လူသားရေးမြစ်တွေမပြုံးတိရလျောင်အ အထူးဖြင့်လူပဝင်ချင်းကြီးမပြည့်စုံမပြုံးလျလျောင်ပြောတာပါဗျာမြန်မာပြည်အများဆုံးညီညွတ်ပါစေ
ဒီလိုဆိုရင်တော့အရင်နေ့နဲ့အားလုံးရဲ့ပန်းတိုင်းလွတ်လပ်မျှတတဲ့စစ်မှန်တဲ့စီကံဥရေပေါင်းတွင်ကငြိမ်းချမ်းရေးနဲ့ဒီမိုကရေစီကိုတူတူရရှိမှာပါတဲ့သူရဲ့ရင်ထဲကပြောချင်တဲ့စကားတွေဖော်ပြပေးပါလို့ပြောလာပါတယ်ဟုတ်ကဲ့ဒီသောရရှင်က PSI ကနေပြီးတော့ VOA စီစဉ်တွေကိုအားပေးနေတယ်ဆိုလို့ကျေးဇူးတင်ပါတယ်နော်သူရဲ့နောက်ဆုံးပိတ်ဆူတောင်းလာတဲ့စကားလေးပြောပြပေးချင်ပါတယ်အားလုံးယောဂါပေးစစ်ပေးတဘာဝပေးတို့ကနေကင်းဝေးကြပါစေတဲ့တောင်းတဲ့ဆုနဲ့ပြေးပါစေနော်ခုဆက်ပြီးရင်ဖွင့်စာရေးလာကြတဲ့သောရရှင်တွေကအစားတစောင်းကိုဖော်ပြပေးသွားခြင်းပါတယ်ခိတမလေးရှားရောက်ဦးစိုးမင်းထက်ရေးလာတာပ
ါမင်္ဂလာပါ VOA ရေ VOA ရဲ့ထုတ်လွှင့်မှုအစီအစဉ်များကိုအားလက်ချင်ရောအိတ်ဆက်အနာယူချင်ပါအစဉ်အမြဲနှာစင်နေပါတယ်မြန်မာပြည်မှာတော့အထူးသဖြင့်နိုင်ငံရေးအခြေအနေကြောင့်ရောဒေါ်လာဈေးတအားတက်လို့စားဝတ်နေရေးနဲ့သီးနှံစိုက်ပျိုးထုတ်လုပ်မှုတွေပါအများဆုံးထိခိုက်လာနေပါတယ်ပြပထွက်ကွာအလုတ်လုတ်ချင်သူတွေအတွက်လဲအရန်ကိုအခက်အခဲရှိနေပါတယ်ဒီလိုအခက်အခဲတွေအများကြီးနဲ့ရင်ဆိုင်နေရတဲ့မြမပြည်သူတွေအတွက်အဆင်ပြေချောမွေ့စေမဲ့နီလန်ကောင်းများအပြန်ရရှိစေချင်ပါတယ်ပြပမှာနေရပေမဲ့ကိုမွေးရဇာတိအမိမေမြမပြည်ကိုအထူးသဖြင့်အေးချမ်းသာယာဝါဖြိုးတဲ့နိုင်ငံအဖြစ်ဘဝနေဝင်ချိန်မကျရောက်ခင်တွေ့မြင်ခြင်းမိပါတယ်မြန်မာပြည်သူပြည်သားများလည်းအခုလိုဒုက္ခဘေးအန္တရာယ်အမျိုးမျိုးကနေအမြန်ကင်းဝေးကြပါစေလို့မလေးရှားနိုင်ငံကနေရောညပါဆုတောင်းနေပါတယ်။ရှင်လန်းချမ်းမြေ့ကြပါစေ။ VOA ဝိုင်းတော်သူဝိုင်းတော်သားတွေလည်းနေကောင်းချမ်းမာစိတ်နှလုံးရှင်ပြုံးနိုင်ကြပါစေခင်ဗျာ
။မြန်မာနိုင်ငံမှာစားဝတ်နေရေးခက်ခဲတဲ့အခြေအနေကိုဒီသောရရှင်ရေးလာတာဖြစ်ပါတယ်။သောရရှင်ရဲ့ပေးစာတွေကိုဒီတစ်ပတ်ဒီမှနေရက်ချင်ပါတယ်ရှင်။အားလုံးအတွက်ပုံမကောင်းမှုအစဉ်ပြေတဲ့နေ့သစ်တွေပိုင်ဆိုင်နိုင်ပါစေလို့ဆုတောင်းပေးချင်ပါတယ်ရှင်။ကျွန်တော်တို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ view ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bammi@viewnews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း view bammi news ဆိုတဲ့ view မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ view မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင်မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်နေရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းငွေနေညာပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်ပြဆက်ပေးနေပါတယ်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြောလဲထုတ်လွှင့်ပေးနေသလို VOA မြန်မာဝိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြောလဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတည်းတိုင်းရိုင်းနားဆင်နိုင်ပါတယ်။တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA app နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်နေအားလုံးဘေးအန္တရာယ်ကင်းရှင်းရွှင်လန်းချမ်းမြေ့ကြပါစေရှင
်။ဒါကတော့မြန်မာပြည်ကဘေးစာကဏ္ဍအစီအစဉ်ကိုတင်ဆက်ခဲ့တာပါဆက်လက်ပြီးတော့သတင်းတွေကသုတအစီအစဉ်ကိုတင်ဆက်ပါအောင်မယ်။ဒီသတင်းတွေမှာပါတဲ့ထူးခြားတဲ့အကြောင်းအရာအချက်အလက်တွေကိုစူးစီးပြီးမညွညွလင်ကတင်ဆက်ထားတာပါဒီတစ်ပတ်မှာတော့နိုဘယ်ဆုဘယ်လိုဖြစ်လာရလဲဆိုတာကိုပြောပြထားပါတယ
် Has today decided to award various Riksbank's prize in economic sciences in memory of Alfred Nobel 2022
နှစ်တစ်နှစ်ရဲ့အောက်တိုဘာလတည်းရောက်လာပြီဆိုရင်ကမ္ဘာပေါ်ကလူသားတွေကောင်းကျိုးအတွက်ဆောင်ရွက်ကြတဲ့သိပ္ပံပညာထူးချွန်သူတွေ၊စာပေပညာရှင်တွေ၊စီးပွားရေးနဲ့ဗန္ဓာရေးကဏ္ဍကပညာရှင်တွေ၊ငြိမ်းချမ်းရေးအတွက်ကြိုးပမ်းဖော်ဆောင်သူတွေကိုရွေးချယ်ပြီးနိုင်ငံတကာဆုတွေထဲမှာအရှိန်အဝါကြီးမားလာတဲ့ Nobel ဆုဆိုတာကိုကြီးညာပေးအပ်ခြင်းမြင့်လေးရှိပါတယ်ဒီ Nobel ဆုဖြစ်ပေါ်လာတဲ့သမိုင်းကြောင်းအခြေခံကတော့သိပ္ပံပညာရှင်ကြီး Alfred Nobel ကစတင်ခဲ့တာပါလူသားတွေအတွက်အကျိုးတစ်ခုခုဖြစ်စေမဲ့ Dynamite ဆိုတာကိုစတင်တည်ထွင်ခဲ့တဲ့ Sweden လူမျိုး Alfred Barnett Nobel ဟာပေါက်ကွဲစီတတ်တဲ့ Nitroglycerin ဆိုတာကိုစမ်းသပ်လုပ်ကိုင်ကြည့်ပြီးတဲ့နောက်အဲ့ဒီကနေတဆင့် 1869 ခုနှစ်မှာ Dynamite ဆိုတာကိုတည်ထွင်ထုတ်လုပ်ခဲ့ပါတယ်သူရဲ့စံတမ်းမှုတွေကြောင့်ပေါက်ကွဲမှုတွေဖြစ်ခဲ့ပြီးသူ့ရဲ့ညီဖြစ်သူအသက်တည်ဆုံးခဲ့ရတဲ့အပြင်ဖခင်ဖြစ်သူလည်းမတန်မစွမ်းဘဝကိုရောက်ရှိသွားပါတယ်။ဒါပေမဲ့တစ်ဖက်မှာတော့သူ့ရဲ့ Dynamite ထုတ်လုပ်မှုကနေအင်မတန်ချမ်းသာသူတဦးအဖြစ်ကမ္ဘာပေါ်ကကြွယ်ဝချမ်းသာသူများထိတ်တန့်စီးရင်နဲ့လည်းဝင်ခဲ့ပါတယ်။လူသားတွေအကျိုးတစ်ခုခုရရှိစေဖို့ရည်ရွယ်ပြီးသူစမ်းသပ်ထုတ်လုပ်ခဲ့တဲ့ Dynamite ဟာနောက်ပိုင်းမှာတော့အကျိုးထည်အပြစ်များလာပြီးသူ့ရဲ့တည်ထွင်မှုကြောင့်လူသားတွေရဲ့အသက်တည်ဆုံးလာကြရတဲ့အပေါ်စိတ်ထိခိုက်ခဲ့ရတာကြောင့်သူအသက်မဆုံးရှုံးမီ1895ခုနိုဝင်ဘာလ29ရက်နေ့မှာရေးခဲ့တဲ့ဒီရန်စာမှာကမ္ဘာပေါ်ကလူသားတွေကောင်းကျိုးအတွက်ဖော်ဆောင်လုပ်ကိုင်ကြတဲ့ငြိမ်းချမ်းရေးကြိုးပမ်းသူတွေထူးချွန်တဲ့စာပေပညာရှင်တွေယူပဗေဒပညာရပ်ထူးချွန်သူတွေဓာတုဗေဒပညာရပ်ထူးချွန်သူတွေစီးပညာရပ်ပိုင်းဆိုင်ရာကျွမ်းကျင်သူတွေနဲ့စီးပွားရေးပညာရှင်တွေကိုနှစ်စဉ်ဆုချီးမြှင့်ပေးဖို့ရည်တာခဲ့ပါတယ်။ဒါအပြင်သူချမ်းသာကြွယ်ဝမှုတွေကဆုချီးမြှင့်မှုအတွေ့ရန်မုံငွေအဖြစ်အမေရိကန်ဒေါ်လာ6သန်းလောက်ထားရှိခဲ့တာပါ။အဲ့ဒီနောက်1896ခုနှစ်ဒီဇင်ဘာလ10ရက်နေ့အသက်63နှစ်အရွယ်မှာ Alfred Nobel ကွယ်လွန်သွားခဲ့ပါတယ်။သူကွယ်လွန်ပြီးတဲ့နောက်1900ခုနှစ်ကစပြီးဂဏအလိုက်ဆုတွေချီးမြှင့်ခဲ့တာမှာတော့အခု2022ခုနှစ်အထိဆိုရင် Nobel ဆုပေါင်း615ဆုကိုချီးမြှင့်ခဲ့ပြီးဖြစ်ပါတယ်။ဒီဆုတွေထဲမှာယူပဗေဒပညာရပ်ဆိုင်ရာ Nobel ဆုက116ဆုဓာတုဗေဒပညာရပ်ဆိုင်ရာ Nobel ဆုက114ဆုဆေးပညာရပ်ဆိုင်ရာ Nobel ဆုက113ဆုစာပေဆိုင်ရာ Nobel ဆုက115ဆုငြိမ်းချမ်းရေး Nobel ဆုက104ဆုနဲ့စီးပွားရေးဆိုင်ရာ Nobel ဆုက54ဆုတို့ကိုချီးမြှင့်ခဲ့ပြီးဖြစ်ပါတယ်Nobel ဆုချီးမြှင့်တာတွေကိုပထမကမ္ဘာစစ်ကာလ1914ခုနှစ်ကနေ1918ခုနှစ်နှစ်ပိုင်းတွင်နဲ့ဒုတိယကမ္ဘာစစ်ကာလ1939ခုနှစ်ကနေ1945ခုနှစ်နှစ်ပိုင်းတွင်မှာတော့မပေးအပ်နိုင်ခဲ့ပါဘူး Nobel ဆုရှင်တွေစုစုပေါင်းကတော့လူပုဂ္ဂိုလ်အနေနဲ့989ဦးရှိပြီးအဖွဲ့အစည်းအနေနဲ့ကတော့30ရှိပါတယ်ဆုရှင်တွေအားလုံးထဲမှာအသက်အငယ်ဆုံးဆုရှင်ကတော့2014ခုနှစ်တုန်းကနိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်ခံရတဲ့ပါကစ္စတန်နိုင်ငံသူမာလာလာယူဆုဇိုင်းဖြစ်ပါတယ်။မာလာလာဟာအသက်18နှစ်အရွယ်မှာနိုဘယ်ငြိမ်းချမ်းရေးဆုရခဲ့တာပါ။မြန်မာဒီမိုကရေစီရေးဦးဆောင်ခဲ့တဲ့ဒေါ်အောင်ဆန်းစုကြည်ကတော့1990ခုနှစ်မှာနိုဘယ်ငြိမ်းချမ်းရေးဆုချီးမြှင့်ခံရပြီးအဲ့ဒီအချိန်ကနေအိမ်အကျယ်ကျုပ်ကြခံနေရတာကြောင့်နော်ဝေးနိုင်ငံမှာကျင်းပတဲ့ဆုချီးမြှင့်တဲ့အခမ်းအနားကိုတော့တက်ရောက်လက်ခံနိုင်ခြင်းမရှိခဲ့ပါဘူး
။သတင်းတွေကတူတာအစီအစဉ်ကိုတင်ဆက်ခဲ့တာပါ။အခုဆက်လက်ပြီးတော့ထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပါဦးမယ်။အာရဗ်စဝါးများပြည်ထောင်စု UAE နိုင်ငံဒူဘိုင်းမြို့မှာမိုးပြန်တက္ကစီယာဉ်တစ်စီးကိုစမ်းသပ်ပြန်တန်းခဲ့ပါတယ်။ပြည်ထောင်နိုင်ငံက Citroen Car Company ကစကူကပ်ပြားပုံပြားတွေအသုံးပြုပြီးတော့အနာဂတ်နမူနာ concept car တစ်စီးကိုဖန်တီးခဲ့ပါတယ်ဒီလိုကမ္ဘာတလောကထူးထူးခြားခြားသတင်းတွေကိုကိုငင်းချမ်းနဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ပါမယ
်ပြည်သိနိုင်ငံ Citroen Car Company ကစကူကပ်ပုံပြားတွေကိုသုံးပြီးအနာဂတ်နမူနာ concept car တစ်စီးကိုဖန်တီးလိုက်ပါတယ်တယန်ဇာတရှားပါသွားမဲ့အနာဂတ်ကမ္ဘာကြီးမှာတက်တူအစားထိုးအနေနဲ့စကူကပ်ပြားတွေကိုကားအမိုးနဲ့စက်ကောင်းကန်အဖုံးတွေကိုဖန်တီးခဲ့တာပါဒီစက်ကူကပ်ပြားတွေကတာမန်စက်ကူကပ်ပြားတွေမဟုတ်ပဲမြားရင်ပုံစံအထူးပြုလုပ်ထားတာဖြစ်ပြီးတော့အပြင်ဘက်မှာလူတယောက်မတ်တပ်ရက်လိုက်ရင်တွတ်မသွားအောင်ပလတ်စတစ်နဲ့အုပ်ပြီးအားဖြည့်ထားပါတယ်အရှိဘက်ကလေကာမှန်ကိုလည်းဒေါင်လိုက်တဲ့တီးဆောက်ထားတာကြောင့်ဖန်သားအသုံးပြုမှုနည်းသွားစေပြီးအလေးချိန်ကိုလည်းလျော့သွားစေတာပါဒီကားဟာလျှက်စစ်စွမ်းအင်သုံးကားတစ်စီးဖြစ်ပြီးအိုလီလို့နာမည်ပေးထားပါတယ်ဒီကားရဲ့အလေးချိန်ဟာကီလိုဂရမ်1000အောက်မှာပဲရှိပြီးတော့တနအီကို68မိုင်အထိပဲမောင်းလို့ရပါတယ်
ဒီကားမှာနေစဉ်မလိုအပ်တဲ့အဆောင်ရောင်တွေကိုရှော့ထားပြီးကားပရင်းပေါက်တွေကိုလည်းလက်နဲ့လှည့်ဖွင့်ရတာပါကားကိုလည်းပြင်ဆင်ဖို့လွယ်အောင်နဲ့ပြန်လည်အသုံးပြုနိုင်အောင်တည်ဆောက်ထားပြီးတော့အနည်းဆုံး250ခန်းအောင်ဒီဇိုင်းဖန်တီးထားပါတယ်ခင်ဗျာ
ပရင်းပကြီးဆရာတို့ကတော့သူ့လက်ရာတချို့ကို non fungible tokens NFTs digital ပုံစံအဖြစ်ပြောင်းလဲအပြီးမှာစက္ကူပကြီးကားတွေကိုမိရှုဖြည့်ဆည်းပေးခဲ့ပါတယ်ဒေမီယန်ဟတ်စ်ဟာ1990ပြည့်နှစ်တွေကဗြိတိန်လူငယ်ပကြီးမြင်ကွင်းမှာနာမည်ကြီးခဲ့သူတယောက်ဖြစ်ပြီးတော့အယောင်ဆုံးအလုံးလေးတွေစွဲထားတဲ့ပကြီးကား1000ကို NFT ပကြီး1000အဖြစ်ပြောင်းလဲခဲ့ပြီးတကားကိုဒေါ်လာ2000နဲ့ရောင်းချခဲ့တာပါပကြီးကားတွေကိုယူမယ်လို့လူ9000ကျော်ကရွေးချယ်ခဲ့ပြီးကျန်တဲ့9000နီးပါးက NFT digital ကိုယူမယ်လို့ရွေးချယ်ခဲ့တာကြောင့်အဲ့ဒီကကျန်တဲ့ပကြီးကားတွေကိုဖျက်ဆီးမယ်လို့ Hust ကဆုံးဖြတ်ခဲ့တာပါဒီရောင်းဆိုအလုံးလေးတွေစွဲထားတဲ့ပကြီးကားတွေဟာ2016ခုနှစ်ကဖန်တီးခဲ့တာဖြစ်ပြီးပုံတစ်ခုချင်းစီမှာနံပါတ်ခေါင်းစဉ်နဲ့တစိမ့်တုံးထူပြီးလက်မှတ်ထိုးထားပါတယ်။သူ့အနေနဲ့လည်းလက်နက်ထိတွေ့ကင်တွယ်လို့ရတဲ့အမှုပညာပစ္စည်းတွေကိုခင်တွယ်ပြီး digital အမှုပညာလက်ရာတွေကတော့စိန်ခေါ်မှုအခက်အခဲတွေရှိတယ်လို့လည်းပြောပါတယ်။ဒါကြောင့် digital အမှုပညာလက်ရာတွေကိုဖန်တီးပြီးရင်တော့လက်နဲ့ကင်တွယ်လို့ရတဲ့ပကြီးကားတွေကိုဖျက်ဆီးရတာထုံးစံပဲဖြစ်ပြီးအဲ့ဒီနှစ်ခုလုံးကအတူတူရှိနေလို့မရဘူးလို့လည်း Hust ကပြောပါတယ်ရှင်။
အော်တိုဘာလာ၄ရက်နေ့မှာကြာရောက်ခဲ့တဲ့ကမ္ဘာတလိပ်ဆန်များနေ့အထိမ်းအမှတ်ဖြစ်ဖိလစ်ပိုင်နိုင်ငံမှာခွေးကလေးတွေကိုမင်္ဂလာလက်ထပ်ပွဲအခမ်းအနားကျင်းပပေးခဲ့ပါတယ်။အဲဒီမင်္ဂလာပွဲမှာခွေးစုံတွဲ15တွဲကိုလက်ထပ်ပေးခဲ့တာဖြစ်ပြီးတော့လက်ထပ်စာချုပ်တွေလည်းထုတ်ပေးခဲ့ပါတယ်။ပိုမာရန်နီယန်ခွေးအမျိုးအစားမစ်ချီနဲ့မိုချီဆိုတဲ့ခွေးကလေးနှစ်ကောင်လည်းပါဝင်ခဲ့ပြီးတော့သူတို့နှစ်ဦးအတွက်မင်္ဂလာဝတ်စုံတွေကိုလည်းအပြည့်အစုံဝတ်ဆင်ပေးထားခဲ့ပါတယ်။တချိန်တည်းမှာပဲအဲ့ဒီနောက်မှာတော့တခြားအိမ်မွေးတိရိစ္ဆာန်တွေဖြစ်တဲ့ကြောင်တွေ၊ယုံတွေ၊ပူးတွေနဲ့အတူပန်းကြံတစ်ခုထဲမှာကက်သလစ်ဖုန်းတော်ကြီးတစ်ပါးရဲ့ကောင်းချီးပေးရေစင်ပတ်ဖြန်းတာကိုလည်းခံယူခဲ့ကြပါတယ်။ဒါဟာကိုရိုနာကပ်ရောဂါကြီးစကတည်းကလူတွေကိုယ်တိုင်တက်ရောက်ပြီးကမ္ဘာတိရိစ္ဆာန်များနဲ့အထိမ်းအမှတ်ပွဲကိုကျင်းပခဲ့တာလည်းဖြစ်ပါတယ်။အခုလိုရေစင်ဖြန်းပတ်ကောင်းချီးပေးတာဟာတိရိစ္ဆာန်လေးတွေအတွက်ကျန်းမာရေးကောင်းစေဖို့နဲ့အသက်ရှည်စေဖို့အတွက်ဖြစ်တယ်လို့လည်းတိရိစ္ဆာန်ပိုင်ရှင်တူဦးကပြောပါရယ်ခင်ဗျာ
ဒါကတော့ဒူဂျာစံပြသတင်းများအစီအစဉ်ကိုတင်ဆက်ခဲ့တာဖြစ်ပါတယ်အခုဆက်လက်ပြီးတော့သတင်းအချင်းချုပ်တွေကိုတော့မတ်သိန်ကြီးထိုက်ကပြောပြပါအောင်မယ်
အီရန်နိုင်ငံမှာနိုင်ငံရေးအချင်းသားတွေနဲ့အစိုးရဆန့်ကျင်ရေးလှုပ်ရှားသူတွေကိုဖမ်းဆီးချုပ်နှောင်ထားတဲ့ဒီဟူရန်မြို့တော်ကအေဗင်အချင်းထောင်မိလောင်ခဲ့တဲ့အတွက်၄ဦးသေဆုံးပြီး62ဦးဒဏ်ရာရခဲ့တယ်လို့တင်းင်းကနေနေမှာပဲအီရန်အစိုးရပိုင်းရုပ်မြင်သံကြားကနေကြေညာပါတယ်တေဆုံးသူ၄ဦးဟာမိခိုးတွေမှုန်ပြီးအသက်ရှူချက်တဲ့အတွက်တေဆုံးတာဖြစ်ကြောင်းနဲ့ဒဏ်ရာရသူတွေက၄ဦးဟာလည်းစိုးရိမ်ရတဲ့အခြေအနေမှာရှိတယ်လို့တရားရေးဌာနကပြောဆိုထားပါတယ်ယူကရိန်းမှာတနင်္ဂနွေနေ့ကဒုံးကျည်တွေနဲ့ပစ်ခတ်ခံရတာကြောင့်ထိခိုက်ပျက်စီးမှုတွေထပ်ပြီးဖြစ်ရပါတယ်။ခွဲထွက်ရေးသမားတွေထင်းချုပ်ရဒွန်းညက်စတေတာတွင်ကမြို့တော်ဝင်ရုံကိုထိမှန်ခဲ့တဲ့တိုက်ခိုက်မှုကိုယူကရိန်းအစိုးရလက်ချက်လို့ရုရှားလိုလာတဲ့တာဝန်ရှိသူတွေကအပြစ်တင်ပြောဆိုထားပါတယ်။ဗြိတိန်ဝန်ကြီးချုပ်တဲ့ Liz Truss အနေနဲ့စီးပွားရေးမူဝါဒအသစ်ကြောင့်အခက်အကျက်တဲတွေကြုံတွေ့နေရပေမဲ့အစိုးရကိုထိန်းထားနိုင်စေဖြစ်တယ်လို့အသစ်ခန့်အပ်လိုက်တဲ့ဗန်ဒါယေးဝန်ကြီး Jeremy Hunt ကတင်းင်းကနေနေမှာပြောဆိုထားပါတယ်ရှင်
။ဒါကတော့သတင်းအချင်းချုပ်တွေကိုမတ်သိန်ကြီးထိုက်ပြောပြသွားတာပါ။ဒီကနေ့မနေ့အတန်လွင်စီစဉ်တွေကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာထုတ်လုပ်ရေးမှုဖြစ်တဲ့ကတော့ကိုခင်မောင်စိုးမင်းကတာဝန်ယူခဲ့ပါတယ်။အတန်ပန်းတဲ့ရုပ်သံအင်ဂျင်နီယာတွေကတော့ Zubair Etayen နဲ့ဒါရက်စမစ်တို့ဖြစ်ပါတယ် VOA ရဲ့တနင်္လာနေ့မနေ့ပတ်အတန်လွင့်အစီအစဉ်တွေလည်းဒီမှာတင်ပေးပြီးဆုံးပြီဖြစ်ပါတယ် VOA ကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးထူးတင်ပါတယ်သောတာရှင်မြန်မာပြည်သူအပေါင်းလဲဘေးအန္တရာယ်ကင်းဝေးကြပါစေကျွန်တော်ကတော့အစီအစဉ်မှုဖြစ်တာဝန်ယူဆောင်ရွက်ခဲ့တဲ့ဇော်မိုးဇော်ဖြစ်ပါတယ်ခင
This program has come to you from the Voice of America, Washington.